to the Voice of America in Burmese.
မင်္ဂလာညချမ်းမတော်တာရှင်များရှင်2018ခုနှစ်ဇူလိုင်လ10ရက်အင်္ဂါနေ့ညပိုင်း VOA စီစဉ်တွေကိုမဲကန်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေမြန်မာစံတော်ချိန်ည9:00 AM အထိဆိုင်းဒိုမီတာ24.25 32.52တွေကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမအီတန်ကျမဒီညတဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။ကျမသင်္ကီထိုက်ပါရှင်။ထိုင်းနိုင်ငံကလှိုင်ကူတန်းမှာပိတ်မိနေသူအလုံးကိုဂူအပြင်းကိုအောင်အောင်မြင်မြင်ကဲထုတ်နိုင်ခဲ့ပါပြီ။အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရန့်ကဘရက်ကာဗနော့ကိုအဆိုပြုထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညတော့သောတာရှင်တွေနားဆင်ကြရမယ့်နေရာဒီကနေ့ထိုင်းလှိုင်ကူတန်းမှာနှစ်ပတ်နေပါပိတ်မိနေခဲ့တဲ့ចောင်းသားတွေနဲ့နီးပြတော့ကိုအလုံးကဲထုတ်နိုင်ပြီဖြစ်တဲ့အကြောင်းနဲ့ပတ်သက်ပြီးတော့
တင်နာဆက်ပြောမယ်တော့မသိဘူးဝန်တာလွန်းတဲ့အမိုက်အင်မဆူဝလန်ဒီလိုနိုးလာတယ်လို့ဒီထိုင်း government နဲ့နိုင်ငံတကာကနေပြီးတော့ဒီကလေးတွေကိုရအောင်ကေထုတ်ပေးခဲ့တဲ့အဲ့ဒီဥစ္စာ Australia
ရခိုင်ပြည်နယ်စစ်တွေတက္ကသိုလ်ကကတိကဆရာမတော်စောစောခိုင်ကခုလိုပြောသားတာကိုမကြခင်မှာတည်ဆုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်မြန်မာပြည်ငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့27ရာစုပင်လုံညီလာခံကျင်းပမယ့်အချိန်မှာကိုပဲရှမ်းပြည်နယ်ကချင်ပြည်နယ်တိုက်ပွဲတွေဖြစ်ပွားနေစေနောက်ဆုံးရအခြေအနေတွေနောက်မွန်ပြည်နယ်ကခနောက်စိန်တန့်စင်ဆက်ယုံကြောင်းအခက်အခဲတွေတွေ့နေရတဲ့အကြောင်းနောက်အမေရိကန်နိုင်ငံရဲ့တရင်အပြင်အင်္ဂါနေ့ညဒိုင်းရီလီလိုင်းစီစဉ်ကိုလည်းညပိုင်းမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာတရင်တွေကိုမတ်တကီထိုင်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးပါလိမ့်မယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်သမ္မတဒေါ်နယ်ထရန့်ကအဆိုပြုထားတဲ့ဘရက်ကာဗနော့ကဒီကနေ့အင်္ဂါနေ့မှာတော့အထက်လွှတ်တော်အမတ်တင်နဲ့စတင်တွေ့ဆုံဆွေးနွေးနေပါတယ်။တရားရုံးချုပ်တရားသူကြီးအဖြစ်တည်ပြုရေးလွှတ်တော်မှာအခြေအနေဖြစ်မဲ့ကြားနာမှုတွေမတိုင်ခင်တရားသူကြီးချုပ်နေရာအတွက်ပို့ပြီးတော့တည်ကြားစေဖို့အထက်လွှတ်တော်အမတ်တွေရဲ့ထောက်ခံမှုကိုရဖို့ပထမဆုံးအဆင့်အနေနဲ့ဘရက်ကာဗနော့ကကြိုးပမ်းတာဖြစ်ပါတယ်။အငြိမ်းစားယူရမယ့်အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီရဲ့နေရာမှာအစာတူခန့်အပ်နိုင်ရေးသူ့ကိုအမိတင်သွင်းဖို့သမ္မတကရွေးချယ်လိုက်တာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးယာရုနေရအတွက်ဘရက်ကာဗနော့ဟာအရေးအချင်းအပြည့်စုံဆုံးနဲ့အထိုက်တန်ဆုံးဖြစ်တယ်လို့မနေ့တနင်္လာနေ့ညမှာအင်ပီရောကနေသမ္မတထရန့်ကကြေညာခဲ့တာပါ။သူဟာနိုင်ငံတာဝန်ကိုစေရောကိုပါနှိမ့်မြုပ်ဆောင်ရွက်ခဲ့တဲ့ထူးချွန်ထက်မြက်တဲ့တရားသူကြီးတစ်ဦးဖြစ်တယ်လို့လည်းသမ္မတကမင်းညကရုပ်တံကနေကြီးညာတာမှာထည့်သွင်းပြောဆိုသွားပါတယ်။ဖက်ဒရယ်တရားသူကြီးအဖြစ်ဆနစ်နှစ်တာတာဝန်ထမ်းဆောင်ခဲ့သူကွန်ဆာဗေးတစ်ဝါဒီအသက်53နှစ်အရွယ်ဘရက်ဒ်ကာဗနော့ဟာအစိုးရအဖွဲ့တွင်နိုင်ငံရေးအငင်းပွားမှုတွေနဲ့ပတ်သက်ပြီးလည်းအတွေ့အကြုံရှိသူဖြစ်ပါတယ်။တရားသူကြီးအဖြစ်တာဝန်မြူစင်ကာလတုန်းကတော့သူကသမ္မတဘေးကလင်တန်ရဲ့လက်ထောက်ဥပဒေအကြံပေးတဦးတည်ဆုံမှုကိုကြီးကြပ်ဆုံးဆန်းခဲ့ပါတယ်။ဒါပြင်သမ္မတကလင်တန်နဲ့အင်ပီရောအလုပ်တင်တူတို့ကြားအချစ်ဇလတ်နဲ့ပတ်သက်ပြီးအရေးယူဖို့စုံစမ်းစစ်ဆေးမှုရဲ့ခဏဦးလုံမန်းတွေမှာလည်းပါဝင်ဆောင်ရွက်ခဲ့ပါတယ်။နောက်ပိုင်းမှာတော့သမ္မတဘူရှ်ရဲ့အမှုဒဏ်တူဖြစ်လာပြီးသမ္မတရဲ့ခီးစဉ်တွေမှာမကြခဏဆိုသလိုအတူလိုက်ပါခဲ့ပါတယ်။ကက်သလစ်ဘာသာဝင်တူဖြစ်ပြီးနိုင်ငံမှာအရေးကြီးတဲ့ပြည်သူတွေဖြတ်ကျပိုင်ခွင့်ဥပဒေနဲ့ပတ်သက်လို့လည်းသူ့ရဲ့ရည်တည်ချက်အပေါ်စိုးရိမ်မှုတွေထွက်ပေါ်နေပါတယ်။သူဟာ Yale တက္ကသိုလ်ဥပဒေကျောင်းဆင်းတယောက်ဖြစ်ပြီး2006ခုနှစ်ကစလို့ Washington DC ရဲ့ယူကန်တရားရုံးမှာတရားသူကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တာပါ။အခုအစားထိုးတာဝန်ထမ်းဆောင်ရမယ့်တရားသူကြီးကနေဒီရဲ့လက်ထောက်ဖြစ်လဲတာဝန်ထမ်းခဲ့သူဖြစ်ပါတယ်ရှင်
။ American သမ္မတ Donald Trump အဆိုပြုထားတဲ့ဒီပြည်ထောင်စုအဆင့်တရားရုံးချုပ်တရားသူကြီးတက်ကိုကျိုတင်မှန်းဆထားကြတဲ့အတိုင်း Republican အမတ်တွေကထောက်ခံလိုက်ပေမဲ့အတိုက်ခံ Democrat အမတ်တွေကတော့ကန့်ကွက်နေကြပါတယ်။သမ္မတ Trump ရဲ့ဒီဆိုပြီးချက်မင်းညားကထွက်လာပြီးပြီးချင်းပဲအထက်လွှတ်တော်မှာအသာစီးရထားတဲ့အစိုးရ Republican Party ကအထက်လွှတ်တော်လူများစုမှ Mitch McConnell ကဒီဆိုပြုခံရတဲ့ Brett Kavanaugh ဟာနိုင်ငံရဲ့အမြင့်ဆုံးတရားရုံးချုပ်အတွက်လုံးဝအရေးချင်းပြည့်မီသူလေးစားတိုက်သူဖြစ်တယ်လို့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။ Kentucky ပြည်နယ်က Republican အမတ် Mr. McConnell ကဆက်ပြီးအသက်53နှစ်အရွယ်ရှိသည့်အဆိုပြုခံရသူ Mr. Kavanaugh ရဲ့တရားရေးဆိုင်ရာမှတ်တမ်းတွေအရသူဟာနိုင်ငံတော်တရားရုံးရဲ့အရေးပါတဲ့အခန်းကဏ္ဍကိုကောင်းကောင်းနားလည်ထားပြီးပုဂ္ဂိုလ်ရေးနဲ့နိုင်ငံရေးအစွဲမထားဘဲဥပဒေကြောင်းတွေကိုမှန်မှန်ကန်ကန်အတိတ်ပဲဖွင့်ဆိုပေးခဲ့သူဖြစ်တယ်လို့ချီးကျူးလိုက်ပါတယ်။ဒီအဆိုပြုချက်ပေါ်အထက်လွှတ်တော်တစ်ခုလုံးကမဲမခွဲခင်မှာကြားနာပွဲလုပ်ဖို့ရှိတဲ့အထက်လွှတ်တော်တရားရေးကော်မတီရဲ့ဥက္ကဋ္ဌ Iowa ပြည်နယ် Republican မဲ့ Chuck Grassley ကလည်း Mr. McConnell သဘောထားကိုထင်ရှားပြီးဒီအဆိုပြုခံရသူဟာအကြီးအကျယ်လေးစားထားရတဲ့သူဖြစ်တာမို့ အထက်လွှတ်တော်ကစဉ်းစားပြစ်ထိုက်သူဖြစ်တယ်လို့ဆိုလိုက်ပါတယ်။ဒါပေမဲ့အထက်လွှတ်တော်ရဲ့တိုက်ခတ်ဒီမိုကရက်ပါတီခေါင်းဆောင်နယောက်ပြည်နယ်မှချက်ရှူမာကတော့ဒီအဆိုပြုခံရသူအနေနဲ့တရားရုံးချုပ်မှာရှေးရိုးစင်လာထိန်းသိမ်းသမားတွေနဲ့ပေါင်းပြီးအားသာသွားမှာကိုဆိုရင်လည်းသမ္မတထရန့်အနေနဲ့အမျိုးသမီးခွင့်ရေးလွတ်လပ်မှုနဲ့ကျန်းမာရေးဆောင်ရှားမှုတွေကိုတရားချောင်းဘက်ကနေပိတ်ဆို့ဖို့အခုလိုအဆိုပြုတာဖြစ်တယ်လို့ပြင်းပြင်းထန်ထန်ဆန့်ကျင်လိုက်ပြီးဒါကိုနိုင်အောင်ကန့်ကွက်သွားမယ်လို့လည်းကြေညာလိုက်ပါတယ်။တကယ်တော့2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်ပါတီမှထိတ်ဆုံးကရေပန်းစားနေတယ်လို့အများကယူဆထားတဲ့ကယ်လီဖိုးနီးယားပြည်နယ်အမတ်ကမလာဟဲရစ်ကလည်းအနောက်ယူတော်မဲ့အမေရိကန်တရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီရဲ့နေရာမှာအစာထိုးခံစားဖို့မစ္စတာကာဗန်နော့ကိုအဆိုပြုတာကိုချက်ချင်းကန့်ကွက်လိုက်ပြီးဒါကအမေရိကန်ပြည်သူများစွာရဲ့လွတ်လပ်ခွင့်နဲ့ကျန်းမာရေးဆောင်ရှားမှုအတွက်ဓာတ်ရိုက်ချင်းချမှုကြီးဖြစ်တယ်လို့ဆိုလိုက်ပါတယ်ခင
်ဗျ။မြောက်အတ္တလန္တိတ်ဆစ်စာချက်အဖွဲ့ NATO အဖွဲ့ဝင်တွေဟာသူတို့ကာကွယ်ရေးအတွက်ငွေကြေးလုံအလောက်မသုံးဘူးဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုချက်အပေါ်ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထတ်စ်ကပြင်းပြင်းထန်ထန်တုံ့ပြန်လိုက်ပါတယ်။အမေရိကန်အတွက် EU ထက်တာလွန်ကောင်းမွန်တဲ့မဟာမိတ်မရှိဘူးလို့ဥရောပကောင်စီဥက္ကဋ္ဌက Twitter လူမှုကွန်ရက်မှာရေးသားခဲ့တာပါ။ရုရှားနဲ့တရုတ်တို့ထက်ကာကွယ်ရေးအသုံးစရိတ်ကိုပိုပြီးတော့သုံးတဲ့အကြောင်းဒါကလည်းလုံခြုံရေးအတွက်ရင်းနှီးမြှုပ်နှံမှုဖြစ်တယ်ဆိုတာကိုတန်တရားရှိမယ်လို့မထင်ကြောင်း Twitter စာမျက်နှာမှာရေးသားခဲ့တာပါ။ NATO နဲ့အမေရိကန်တို့ကြားရေရှည်ဆက်ဆံရေးကိုသမ္မတထရန့်အနေနဲ့အမှတ်ရဖို့ပြောဆိုလိုက်တယ်လို့မဟာမိတ်တွေကိုကျေးဇူးတင်ဖို့လည်းတိုက်တွန်းလိုက်ပါတယ်။ NATO အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်သမ္မတကဆက်ပြီးတော့ဝေဖန်ပြောဆိုခဲ့တာပါ။ဘယ်ဂျီယံနိုင်ငံမှာဒီသတင်းပတ်ကျင်းပမဲ့ NATO အဖွဲ့ရဲ့ညီလာခံကိုတက်ဖို့ဒီကနေ့ဝါရှင်တန်ကနေသွားတော့မယ့်အချိန်မှာပဲသမ္မတထရန့်ကအခုလိုပြောဆိုထားတာဖြစ်ပါတယ်။ဒီနိုင်ငံတွေကိုကာကွယ်ပေးဖို့အတွက်တခြားနိုင်ငံတွေထက်အမေရိကန်ကကုန်ကျစရိတ်ကိုအစပေါင်းများစွာပို့ပြီးတော့ကြံ့ခံပေးနေရတယ်။အမေရိကန်အခွန်အမ်းပြည်သူတွေအတွက်မမျှတာဘူးဒါအပြင်ကိုပဲဥရောပသမဂ္ဂနဲ့ကုန်သွယ်ရေးမှာလဲအမေရိကန်တို့ကဒေါ်လာ157ဘီလီယံနှစ်နာနေရတယ်အမေရိကန်တို့အပေါ်အကြီးအကျယ်ခွန်ကောက်နေတာလို့ဒီကနေ့အင်္ဂါနေ့မနေ့ကင်း Twitter လူမှုကွန်ရက်မှာသမ္မတထရန့်ကရေးသားတာဖြစ်ပါတယ်အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးမှုကာလတွေအတွင်းကတည်းက NATO အဖွဲ့အပေါ်ကိုထရန့်ကပေပယ်နေနေဝေဖန်ပြောဆိုလာတာပါ2019ခုနှစ်သမ္မတရာထူးလက်ခံရယူခဲ့ချိန်မှာတော့ NATO မဟာမိတ်တွေအပေါ်အမေရိကန်ဘက်ကအကာအကွယ်ပေးရေးဂရီးကဝတ်ကိုအမခံထားပေမဲ့လို့လဲ NATO အဖွဲ့အတွက်ငွေချေးထက်ဝင်မှုပိုင်းမှာအမေရိကန်တို့ဘက်ကတနင်္လာပိုးကုန်ကြခံရတယ်ဆိုပြီးဇက်တိုက်ဝေဖန်နေတာဖြစ်ပါတယ်ရှင်
EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ဗြိတိန်ဆိုရတွင်သဘောထားကွဲမှုတွေရှိနေချိန်မှာမနေ့တုန်းကပဲနိုင်ငံရေးဝန်ကြီး Boris Johnson ရာထူးကနှုတ်ထွက်သွားပြီးခဲ့တဲ့နောက်အခုသူ့ရဲ့နေရာမှာဝန်ကြီးချုပ် Theresa May ကသူ့ပေါ်အမြဲတမ်းထောက်ခံလာခဲ့သူ Jeremy Hunt ကိုခန့်အပ်လိုက်ပါတယ်။ကျန်းမာရေးဝန်ကြီးတာဝန်ယူခဲ့ဘူးသူ Mr. Hunt ဟာအစောပိုင်းက EU ကနေဗြိတိန်ခွဲထွက်မဲ့ကိစ္စကိုဆန့်ကျင်သူဖြစ်ပေမဲ့လည်းဒီကိစ္စဆက်စပ်ညှိနှိုင်းမှုလုပ်ငန်းစဉ်တွေအတွင် EU ရဲ့အပြစ်မှုတွေဟာရန်လိုလွန်းတယ်လို့ဆိုပြီးနောက်ပိုင်းမှာ EU ကနေခွဲထွက်ရေးကိုထောက်ခံကြောင်းပြောဆိုလာခဲ့တာပါ။နှုတ်ထွက်သွားတဲ့ Boris Johnson ကတော့သူ့ရဲ့နှုတ်ထွက်စာထဲမှာဝန်ကြီးချုပ် May ဟာ EU နဲ့နီးကပ်တဲ့ကုန်သွယ်ရေးဆက်ဆံရေးဆက်လက်ထားရှိဖို့စီစဉ်နေပြီးတော့ဒါဟာ EU ကနေတဝက်တစ်ပြက်သာနှုတ်ထွက်တဲ့အနေအထားမျိုးကိုဥတည်နေတာလို့ဝေဖန်လိုက်ပါတယ်။ Mr. Johnson ကဆက်ပြီးမလိုအပ်တဲ့ကိုယ့်ကိုယ်မယုံကြည်မှုတန်တရာစိတ်တွေကြောင့် EU ကနေခွဲထွက်ရေးအိမ်မက်တွေပြောက်ကွယ်လာနေတယ်လို့လည်းသူ့ရဲ့နှုတ်ထွက်စာထဲမှာဝေဖန်ထားပါတယ်။တကယ်တော့ပြည်ခဲ့တဲ့2016ခုနှစ်ဇွန်လတုန်းကကျင်းပခဲ့တဲ့ EU ကနေပြည်ထင်ခွဲထွက်သင့်မသင့်လူထုဆန္ဒခိုင်ပွဲရလက်အကောင့်ထဲပေါ်ရေးအကောင်းဆုံးနီလန်းရှာဖွေကြရမှာနိုင်ငံခြားရေးဝန်ကြီးဂျွန်ဆန်အနေနဲ့သဘောထားခွဲလွဲမှုတွေရှိခဲ့ကြောင်းဝန်ကြီးဂျွန်ဆန်နှုတ်ထွက်ကြောင်းကြေညာပြီးမကြာခင်လေးကြာမှပဲဝန်ကြီးချုပ်ထရီဆာမေကလွှတ်တော်မှာထုတ်ပြောခဲ့တာပါပြည်ထင်ခွဲထွက်ရေးဝန်ကြီးဒေးဗစ်ဒေးဗစ်ကယာရုကနေနှုတ်ထွက်ပြီးတဲ့နောက်မှာတော့နောက်တစ်ရက်ကြာမှပဲအခုလိုဝန်ကြီးဘိုရစ်ဂျွန်ဆန်နှုတ်ထွက်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုက်ဒိုမီတာ19 kHz 1953ညလိုက်ဒိုမီတာ25 kHz 1783ညလိုက်ဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုက်လံမီတာ190 kHz 1905တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနဲ့ညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ ထိုင်းနိုင်ငံကလိုင်ကူထဲမှာသတင်းနှစ်ပတ်ကျော်ကြာပိတ်မိခဲ့တဲ့ယောက်ျားကလေး12ဦးနဲ့နှီးပြားတို့အားလုံးကိုဂူရဲကနေကဲထုတ်နိုင်ပြီဖြစ်ကြောင်းထိုင်းရေတပ်အထူးတပ်ဖွဲ့ကအတည်ပြုပြောဆိုပါတယ်ဂူထဲမှာပိတ်မိနေတဲ့လူငယ်တွေရဲ့ဘလုံးအသင်းနာမည်တောဝဲဆိုတာကိုရည်ညွှန်းပြီးတောဝဲအလုံး12ယောက်နဲ့နီးပြားတို့လှိုင်ဂူထဲကထွက်လာပါပြီသူရေးတက်အထူးတပ်ဖွဲ့ရဲ့ Facebook စာမျက်နှာပေါ်မှာရေးသားခဲ့တာပါအလုံးဘေးကင်းကြောင်းလဲရေးသားထားပါတယ်ဒီကနေ့အင်ကာနေကဲဆယ်ရေးတတိယမြောက်နေ့မှာတော့နီးပြားနဲ့အတူလက်ကျန်၅ဦးကိုကဲထုတ်နိုင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တို့မှာတော့၄ယောက်စီကဲထုတ်ခဲ့ကြပါတယ်ထိုင်းနိုင်ငံမဲဆိုင်မြို့ကထက်လွန်လှိုင်ကူထဲမှာသတင်းနှစ်ပတ်ကျော်ကြာပိတ်မိနေတဲ့လူငယ်ဘော်လုံးသမား12ဦးနဲ့နီးပြစုစုပေါင်း73ဦးတို့ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့ဂူအပြင်ကိုကဲထုတ်တာဖြစ်ပါတယ်ထိုင်းရဲတပ်အထူးတပ်ဖွဲ့ဝင်၄ဦးတို့ကတော့ဂူထဲမှာဆက်ပြီးတော့ကြန့်ရှိနေပါသေးတယ်ကဲထုတ်လာတဲ့ကလင်းငယ်တွေထဲက2ဦးကအစုတ်တွင်းပိုးဝင်နေတယ်လို့လဲထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အတွင်းဝင်ကဒီကနေ့အစောပိုင်းသတင်းထောက်တွေကိုပြောဆိုပါတယ်ကဲထုတ်လာတဲ့ကလေးတွေအားလုံးပုံမှန်အဖြစ်တော့ကျန်းမာရေးကောင်းပြီးစိတ်ဓာတ်ကြံ့ခိုင်ကြတယ်လို့လည်းပြောဆိုပါတယ်ကလေးငယ်တွေကိုရောဂါပိုးကူးစက်မခံရရေးအတွက်မိသားစုနဲ့လည်းတီးသန့်ခွဲထားပြီးဆေးရုံမှာအနည်းဆုံးသတင်းတစ်ပတ်လောက်ကြာမယ်လို့လည်းပြောဆိုထားပါတယ်လူငယ်ဘော်လုံးသင်းဝင်12ဦးနဲ့နှီးပြားတို့ကိုကဲထုတ်ခဲ့ကြတဲ့ထိုင်းရေတပ်အထူးတပ်ဖွဲ့နဲ့နိုင်ငံတကာကယ်ဆယ်ရေးသမားတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂုဏ်ပြုချီးကျူးလိုက်ပါတယ်ထိုင်းဝန်ကြီးချုပ်ဖရယုချန်အိုချာကတော့အခုမဲဆိုင်မျိုးကလှိုင်ကူကိုအချိန်ကာလတစ်ခုအထိပိတ်ထားအောင်မှာဖြစ်ပြီးလဲပတ်သွားလာစရာနေရာတစ်ခုဖြစ်လာရည်အတွက်ဘေးကင်းလုံခြုံအောင်အရင်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဒီခေတ်ပြောဆိုလိုက်ပါတယ်ရှင
်ရုရှားသူရှုဟောင်းတဦးနဲ့သမီးဖြစ်သူကိုပြီးခဲ့တဲ့မတ်လကတိုက်ခတ်ရမှာအသုံးပြတဲ့အလားတူအာယုံကြောထိဓာတုစိတ်သိမ့်ခဲ့သူပြည်ထိန်မျိုးသမီးတူသေဆုံးသွားတဲ့ဖြစ်ရပ်အတွက်ပြည်ထိန်ကာကွယ်ရေးဝန်ကြီးကရုရှားကိုအပြစ်တင်ပြောဆိုလိုက်ပါတယ်ဒီမျိုးသမီးဒွန်စတာဂက်စ်သေဆုံးရတာဟာရုရှားတို့ရဲ့လက်ချက်ကြောင့်ဖြစ်တယ်လို့ဝန်ကြီးကေဗင်ဝီလျံဆန်ကပြည်ထိန်ပါလီမန်မှာမနေ့ကပြောဆိုလိုက်တာပါပြည်ထရှားပိုင်းမျိုးပေါ်မှာရုရှားကတိုက်ခိုက်မှုကျူးလွန်ခဲ့တဲ့အတွက်ပြည်ထိန်နိုင်ငံသားသေဆုံးခဲ့ရတဲ့အပေါ်ပြည်ထိန်နယ်သူတစ်ကမ္ဘာလုံးကပူပေါင်းပြီးဖြစ်တင်ရှုံချလိမ့်မယ်လို့ထင်ကြောင်းဝန်ကြီးဝီလျံဆန်ကထုတ်ပြောခဲ့ပါတယ်ရုရှားဘက်ကတော့သူတို့ရဲ့လက်ချက်ကြောင့်ဒီမျိုးသမီးတွေဆုံးခဲ့ရတယ်လို့ဆွဆွဲတာဟာအတိအပယ်မရှိတယ်လို့သူတို့နဲ့လုံးဝမပတ်သက်ဘူးလို့လည်းပြန်လည်ခြေပတ်ထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်ရှေ့ပိုင်းမှာတော့ဒီကနေ့အင်ကာနေအသေးခံဘုံးခွဲတိုက်ခိုက်ခံရမှုအတွင်းအနည်းဆုံး10ဦးသေဆုံးပြီးတော့4ဦးဒဏ်ရာရခဲ့ပါတယ်ပါကစ္စတန်နိုင်ငံနဲ့နယ်စပ်နန်ဂါဟာပြည်နယ်ရဲ့မြို့တော်ဂျလာလာဘတ်ကလုံခြုံရေးစစ်ဆေးရေးဂိတ်မှာအသေးခံဘုံးခွဲတိုက်ခိုက်ခံရတာဖြစ်ပါတယ်ရှင်
ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကဖျားသခင်ကမိုက်မဲသူဖြစ်ပြီးသူတရှိနေမှုဟာမေကွန်ထုတ်ဆရာဖြစ်တယ်လို့ပြောပြီးမှပဲဖိလစ်ပိုင်ခရစ်စတန်ဖုန်းတော်ကြီးတွေကဆူတောင်းပွဲတွေလုပ်ပြီးအစာဖြတ်ဥပုံဆောင်ကြဖို့ဆော်ရလိုက်ကြပါတယ်။အာရှမှာခရစ်စတန်အများဆုံးရှိတဲ့ဖိလစ်ပိုင်ကကက်သလစ်ဖုန်းတော်ကြီးရိုမူလိုဗီလက်စ်နဲ့တခြားဖုန်းတော်ကြီးတွေအနေနဲ့ဇူလိုင်16ရက်နေ့မှာဆူတောင်းပွဲတစ်ရက်ကျင်းပပေးပြီးနောက်3ရက်ဥပုံဆောင်အစာဖြတ်အလှူလုပ်ပေးကြဖို့မနေ့ကပဲတောင်းဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
။တင်ငင်ထိုင်တဲ့ကိုဝင်းမင်းတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားမှာပဲ။ဒီအရင်ဆုံးတော့ဒီဂူပြင်ကိုအားလုံးကဲထုတ်နိုင်ပြီဖြစ်တဲ့ထိုင်းလန်ကူတဲကနှစ်ပတ်ကျော်ကြာပိတ်မိနေတဲ့သူတွေအကြောင်းကိုတင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူတွင်းမှာပိတ်မိနေတဲ့အကြောင်းသားလေး12ယောက်နဲ့နှီးပြတယောက်စုစုပေါင်း73ယောက်တို့ကိုထိုင်းရေတပ်တပ်ဖွဲ့နဲ့နိုင်ငံတကာကကယ်ဆယ်ရေးအဖွဲ့တွေပူးပေါင်းပြီးတော့တတိယမြောက်နေ့မှာပဲကျန်နေတဲ့9ယောက်နဲ့3ရက်တာကာလအတွင်းမှာပဲဒီဘော်လုံးအသင်းဝင်ကောင်လေး73ကောင်လေးနဲ့နီးပြစုပေါင်း73ယောက်တို့ကိုကယ်ဆယ်နိုင်ခဲ့ပြီဖြစ်ပါတယ်။ဒီအတွက်မြန်မာလူထုတွေကဝမ်းမြောက်ပျော်ရွှင်နေကြသလိုထိုင်းနိုင်ငံရဲ့လုပ်ရက်တွေအပေါ်ကိုလည်းအားကျလေးစားနေကြပါတယ်။ထိုင်းချေဆိုင်အဖွဲ့အစည်းမြန်မာပိုင်းသတင်းတောက်မင်းမကတင်ပြပို့ထားပါတယ်
။ကလေးတွေပျောက်ဆုံးခဲ့တဲ့ဇွန်လ23ရက်နေ့ကစလို့မြန်မာလူထုတွေကြားမှာလည်းကလေးတွေဂူထဲပိတ်နေတဲ့သတင်းကိုစိတ်ဝင်စားနေကြတာပါ။ဒါအပြင်မိဘတွေနဲ့အတူထိုင်းလူထုတွေနဲ့အတူပူပင်တော့ကတွေလည်းဖြစ်နေကြသူတွေလည်းရှိနေပါတယ်ဒီသတင်းဟာမြန်မာလူထုတွေကြားမှာစိတ်ဝင်စားဆုံးသတင်းလည်းဖြစ်ပြီးကလေးတွေကိုပြန်ရှာတွေ့နိုင်ဖို့ကလေးတွေအသက်ကယ်ဆယ်နိုင်ရေးတွေအတွက်ဆုတောင်းမေတ္တာပို့သနေကြသူတွေလည်းရှိကြပါတယ်ဒီထဲမှာရခိုင်ပြည်နယ်စစ်တွေတပ်ကတော်ကလက်ထောက်ကတိကဆီယမဒေါ်စောစောခိုင်ကတော့ကလေးတွေဂူထဲမှာပျောက်ဆုံးနေကြတဲ့ကစိုးရင်ပူပန်နေရပြီးကလေးတွေအားလုံးကယ်ဆယ်နိုင်ခဲ့တာကိုဝမ်းသာမှုတွေဖြစ်ရတယ်လို့ဆိုပါတယ်
တင်နာအစားပြောမှန်းတော့မသိဘူးဝန်တာလုံးနဲ့အမိုက်အင်းမဆူဝလန်ဒီလိုနိုးလာတယ်လို့ဒီ Thai government နဲ့နိုင်ငံတကာကနေပြီးတော့ဒီကလေးတွေကိုရအောင်ကဲထုတ်ပေးခဲ့တဲ့ အဒီဟိုစာအော်စတြေးလျရင်းငုတ်တမားကြီးဒေါက်တာရစ်ရှားဟဲရစ်ကိုလည်းအရင်ကျေးဇူးတင်တယ်ထိုင်းဂါဗာမင့်ကိုလည်းကျေးဇူးတင်တယ်နောက်ဟိုစာပေါ့နိုင်ငံတကာကလာပြီးတော့အကူအညီပေးကြတယ်ကိုယ့်ရဲ့နိုင်ငံအရေးလို့ပဲအဲ့လိုမျိုးလာပြီးတဲ့အကူအညီပေးကြတဲ့နိုင်ငံတကာကအဲ့ဒီဒီဆီအဖွဲ့ဝင်နိုင်ငံတကာအဖွဲ့အလုံးကိုလေပေါ့နော်အကုန်လုံးကိုကျေးဇူးတင်တယ်နောက်တစ်ခုကျန်သေးတာကကလေးတွေကိုမြင်ချင်ပါတယ်မမကြီးကလေးတွေကိုပေါ့နော်ဘယ်လိုထားတယ်ဘလိုမျိုးလဲပေါ့ခလေးရေလှုပ်ရှားမှုတွေပေါ့အထာလေးတွေကိုမြင်ကျင်နေဘာဖြစ်လဲဆိုတော့ကိုယ်ရင်ထဲမှာသူတို့ကိုသားလေးလို့ကိုတူလေးလို့ရင်ထဲမှာထိနေတာကိုဒါကတမတ်တစ်ယောက်ပဲဖြစ်တာမဟုတ်
ဘူးထိုင်းမြန်မာနယ်စပ်ကရှမ်းမျိုးသမီးမတ်ချိုအေးကတော့ကလေးတွေဟာထိုင်းဆိုးရရဲ့ဆောက်ရှောက်မှုကိုအပြည့်အဝရရှိခဲ့တယ်ဆိုပြီးပြောပါတယ
်ဘာလဲအသက်ရှင်ပြန်ထွက်လာပါစေလို့ကျွန်တော်တို့စူတောင်းတယ်လေအဲ့ဒါအမေအဖေတွေရဲ့မေတ္တာတွေနဲ့ဒီထိုင်းနိုင်ငံလူထုတွေရောမြန်မာနိုင်ငံစုတောင်းပေးတဲ့လူထုတွေရောအကုန်လုံးစုတောင်းပေးတဲ့မေတ္တာနဲ့ကလေးတွေကအသက်ရှင်ပြီးပြန်ထွက်လာရတယ်လို့ကျွန်မလည်းထင်တယ်။နောက်ပြီးတော့ဒီကလေးတွေကဒီထိုင်းအစိုးရရဲ့ဟိုစားအဖက်ဖက်ကနေပေါ့နော်တူတူနိုင်ငံမလုံနိုင်တဲ့အရာတွေလည်းသူများနိုင်ငံကိုအကူအညီတောင်းပြီးမှကယ်တင်တယ်ပေါ့နော်။ကယ်တင်တဲ့အခါကျတော့ဘယ်လိုမျိုးပြောမလဲဆိုလို့ရှိရင်သူတို့ဒီကလေးတွေကဘယ်လိုအင်မတန်ကံကောင်းတယ်လို့ကျွန်မထင်တယ်။ဒီထိုင်းနိုင်ငံမှာလူလာခဲ့ရတဲ့အတွက်လေ
တောင်ကျရည်တွေကကူတဲကိုဝင်လာတဲ့အတွက်ရည်တွေကြားမှာပိတ်မိနေတဲ့တောဝက်ဘောလုံးအသင်းဝင်23ဦးကိုတရက်ခန့်အကြာဇူလိုင်လ3ရက်နေ့ကျမှနိုင်ကူထဲမှာပြန်တွေ့ခဲ့တာပါ။ထိုင်းဆိုရကလည်းသူတို့ကိုကယ်ဆယ်နိုင်ရည်နှီးပေါင်းစုံကိုသုံးခဲ့ပါတယ်။ရည်တွေကြားမှာပိတ်မိနေတဲ့တောဝက်ဘောလုံးအသင်းဝင်23ဦးကိုဇူလိုင်လ10ရက်နေ့ကစပြီးအပြင်ကိုကယ်ထုတ်နိုင်ဖို့အတွက်ထိုင်းရည်တပ်နဲ့နိုင်ငံတကာကယ်ဆယ်ရေးတွေကစတင်လှုပ်ဆောင်ခဲ့တာပါ။ဇူလိုင်လ10ရက်နေ့မှာ4ရက်ကိုကယ်ဆယ်နိုင်ခဲ့ပြီးဇူလိုင်လ9ရက်နေ့မှာတော့နောက်ထပ်4ရက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်။ဇူလိုင်လ10ရက်နေ့မှာတော့ကျန်တဲ့5ရက်လုံးကိုကယ်ဆယ်နိုင်ခဲ့ပြီးအခုအခါမှာတော့ကြောက်လန်ကူထဲမှာပိတ်မိနေတဲ့13ရက်လုံးကိုကယ်ဆယ်နိုင်ခဲ့တာဖြစ်ပါတယ်။သဘာဝဘေးဒဏ်ကြီးကြားကနေအခက်အခဲများစွာနဲ့ကယ်ဆယ်ရေးလုပ်ခဲ့ရမှာနိုင်ငံတကာကျွမ်းကျင်ရေငုပ်သမား19ဦးခန့်ပါဝင်ကူညီခဲ့တယ်လို့နိုင်ငံတကာရဲ့စာနာမှုထောက်ပံ့ပေးမှုတွေကိုလည်းထိုင်းအစိုးရကရရှိခဲ့တာပါ။ဒီထဲမှာတော့ထိုင်းရည်တပ်ရဲ့အခမ်းကဏ္ဍကပိုးပြီးတော့ကြီးမားပါတယ်ထိုင်းရည်တပ်ဟာညရောညပါကလေးတွေကယ်ဆယ်ရေးကိုလုပ်ခဲ့ကြပြီးရည်တပ်တပ်ချက်ကြီးတစ်ယောက်ဟာဇူလိုင်လ6ရက်နေ့ကကယ်ဆယ်ရေးတွေလုပ်ရင်းနဲ့တတိမေပြီးတည်ဆုံသွားခဲ့ပါတယ်လောလောဆယ်မှာတော့ကလေးတွေကိုချင်းရိုင်စေယုံကြီးမှကုသပေးမှုတွေလုပ်နေပြီးပို့သက်ထားတဲ့အထူးအခန်းတွေမှာထားပြီးကုသပေးမှုတွေလုပ်နေပါတယ်ဒီကနေ့ချင်းရိုင်စေယုံကြီးကဆရာဝန်တွေကသတင်းစာရှင်းလင်းခဲ့ရမှာတော့သူတို့စီရောက်နေတဲ့ကလေး၈ဦးထဲမှာကလေး၂ဦးသာကျန်းမာရေးထိခိုက်နေသေးကြောင်းကျန်တဲ့ကလေးတွေကအားလုံးကျန်းမာတဲ့အကြောင်းမိဘတွေကိုတော့မှန်နေကာရန်ထားတဲ့အခန်းတွေကနေတဆင့်ကလေးတွေကိုတွေ့ဆုံခွင့်ပေးခဲ့ပါတယ်ဇူလိုင်လ10ရက်နေ့မှာတော့တောဝက်ဘောလုံးအသင်းဝင်23ဦးလုံးကိုအောင်မြင်စွာကယ်ဆယ်နိုင်ခဲ့ကြောင်းထိုင်းရီတက်ကကြေညာခဲ့ပါတယ်ရှင
်မိန်းမသတင်းပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့ဒီရှမ်းပြည်နယ်ကချင်ပြည်နယ်တိုက်ပွဲတွေရဲ့နောက်ဆုံးရချင်းတွေကိုတင်ဆက်ပေးကြပါတယ်20ရာစုပင်လုံးပြည်အောင်စုငင်းချင်းညီလာခံကျင်းပဖို့စီစဉ်နေတဲ့တချိန်တည်းမှာကိုပဲရှမ်းပြည်နယ်နဲ့ကချင်ပြည်နယ်တွင်းမှာတက်မတော်နဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေကြားမှာတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပါတယ်ရှမ်းပြည်နယ်တွင်း NCA အဖြစ်ရဲ့တောင်ပိုင်းရှမ်းတပ်ဖွဲ့တောင်ပိုင်းရှမ်းတပ်မတော် RCSSSSA နဲ့မြမတပ်မတော်တို့မနေ့တုန်းကမိုင်းကင်မြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပွားနေသလိုကချင်ပြည်နယ်တနိုင်းမြို့နယ်ဘက်မှာလည်းတပ်မတော်နဲ့ KIA တို့ကြားမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါသေးတယ်။ဒီလိုစီရေးပြည်ပခါတွေဖြစ်ပွားနေတာဟာငင်းချင်းလုပ်ငန်းစဉ်ပေါ်ယုံကြည်မှုအားနည်းစေတယ်လို့ငင်းချင်းလှုပ်ရှားသူတွေကပြောပါတယ်။ထိုင်းချီဆိုင် VOA မြန်မာဝိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းကန်မြို့နယ်တွင်ကိုခန်းကျွေးရအုပ်စုဖွဲ့မုံရွာနီးမှာ NCA ပြည်ချက်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSSSA နဲ့မြမတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါမရိကညနေပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ပွဲအခြေအနေကိုတော့ RCSSSA ပြောခွင့်ရဗိုလ်မှူးကြီးဆိုင်ဦးကအခုလိုပြောပါတယ
်မနေ့က7နာရီကျင်းတော့မှဖြစ်တာ7နာရီကျော်လောက်ပြီပေါ့နော်ဖြစ်တာတော့တယ်မှာဖြစ်တာပြကျွန်တော်တို့ကတော့အဆက်နယ်ကြောင်းနေရတယ်နော်။ဒါနဲ့မပတ်တာလည်းရှိမှာတော့ပြန်လည်းအခုခံတက်ခဲ့မှာလို့ဖြစ်တယ်။တော်တော်ချစ်တဲ့နောက်ပိုင်းမှာသူ့တိုက်အားဖြည့်ပေးနေတာလည်းရှိပါတယ
်။မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲရဲ့ထိခိုက်မှုအခြေအနေကိုတော့အတိမပြုတ်နိုင်သေးဘူးလို့သူကဆိုပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့အပြည့်အစုံချုပ်လက်မှတ်ရေးထိုးထားပြီးမဲ့လည်းတပ်မတော်နဲ့အမြဲတမ်းလိုလိုစီရီပဋိပက္ခဖြစ်ပွားနေတာပါ။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပတော့မဲ့အခြေအနေမှာတိုက်ပွဲတွေမဖြစ်တဲ့တော့ဘူးလို့ဘုံဦးကြီးဆိုင်ဦးကပြောပါတယ်။အမျိုးသားဆက်လိုက်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်ဟာ ညီလာခံတွင်ဆက်ရောက်ဆွေးနွေးဖို့အခြေအနေကိုတော့ပုံမူကြီးဆိုင်ဦးကခုလိုဆက်ပြောပါရယ်ညီလာကမန်းကကျွန်တော်တို့ကတင်ပြရတဲ့ပြည်သူ့ပြည်ရဲ့ဘဝဟာဒီဆန္ဒတွေကျွန်တော်တို့ကသိရှိရအောင်ပါနော်ကျွန်တော်တို့မတင်ကြနိုင်ဆွေးနွေးနိုင်ပတ်သက်တာကျွန်တော်တို့ပတ်သက်ပါတယ်အလားတူရှမ်းပြည်နယ်မြောက်ပိုင်းတင်ဒီမြို့နယ်ရေဘူးကျေးရွာနီပြည်ထောင်စုလမ်းမကြီးဘက်မှာမိုက်ပေါက်ကွဲမှု ခဲ့ပါတယ်။မရိကညနေပိုင်းတိုက်ပွဲဖြစ်ပွားမှုမှာလူနေအိမ်ခြေထိခိုက်မှုဖြစ်ပွားခဲ့တယ်လို့ရေဘူးကြေးရွာသားဆိုင်ဟန်လေးကပြောပါတယ်။
ပြတော့ကောင်ချိန်မှာအမိုင်းပေါ့တာတော့တလုံးအရင်ကွဲရပါဗျာဘလုံးကြောက်လန့်ပြီးတော့ကျွန်တော်တို့လည်းဆိုင်နေပါတယ်ပိတ်ပြီးတော့အဲ့လိုအိမ်ထဲမှာပဲနေနေခဲ့ရကြဆက်တဲ့ဆနစ်လောက်ထင်တယ်ကြတနတ်တန်လေးခဏလေးကြားခဲ့ရကြ
တိတ်ညမြို့နယ်ရေဘူးကြီးရွာနီးမှာဇူလိုင်လ၈ရက်နေ့ညပိုင်းမှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့သလိုဇူလိုင်လ၉ရက်နေ့မှာမိုင်းရှင်းလေးရေးတမတော်စိတ်ကြောင်းနဲ့ဒေသသွေးလက်နက်ကန်ဖွဲ့တို့ကြားပစ်ကတ်မှုတွေဖြစ်ပွားခဲ့တာပါဘယ်ဖွဲ့ကနေလာရောက်ပြစ်ခတ်တယ်ဆိုတာကိုတော့အတိမပြုနိုင်သေးပေမဲ့ပြစ်ခတ်မှုကြောင့်တမတော်မော်တော်ရင်တချို့နဲ့လမ်းမကြီးပေါ်မှာရပ်နေတဲ့ကုန်တင်ရင်တချို့ကြီးစံထိမှန်သွားတယ်လို့လည်းဒေသခံတွေကပြောပါတယ်။တမတော်တပ်ဖွဲ့ TNL ကတော့သူတို့ဖွဲ့မဟုတ်ဘူးလို့ပြန်ကြားရေးရာရှိဘူမှုတိုင်ကျော်ကပြောပါတယ်
။ကျွန်တော်ဖွဲ့ကမဖြစ်ဘူးအဲဒီဘက်ဒေသခံတွေကတော့ဖန်ကြားရလို့ပြောတယ်။ဒါမှမဟုတ်ဖွဲ့နဲ့ဖြစ်နေတာမဖြစ်ရ။
တမ်းမလောင်ဖွဲ့အနေနဲ့27ရာစုပင်လုံညီလာခံကိုတက်ရောက်မယ်လို့လည်းဘူမှုတိုင်ကျော်ကပြောပါတယ်။အလားတူကချင်ပြည်နယ်အတွင်းမှာတလနီပါရပ်တန့်နေတဲ့တမတော်နဲ့ကချင်လွတ်လပ်ရေးဖွဲ့ KIA တို့ကြားဒီရက်ပိုင်းမှာစစ်ရေးသိမ်းမှတ်မှုတွေဖြစ်ပွားနေပါတယ်။ကချင်ပြည်နယ်တနိုင်းမြို့နယ်အောင်လော့ကျေးရွာဘက်မှာတမတော်နဲ့ KIA တို့မနေ့ကတိုက်ပွဲဖြစ်ပွားခဲ့ပြီးဒေသအတွင်းမှာစစ်အာဖြစ်တဲ့မှုတွေရှိနေတယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်အောင်ကပြောပါတယ်
။ဒီနယ်ဘက်မှာလည်းစစ်ဆောင်တိုက်ပွဲဖြစ်တယ်လို့ကြားနေတနိုင်းမြို့မှာစစ်ရေးလုပ်ဆောင်မှုတွေအားဖြစ်တဲ့မှုတွေရှိနေတယ်
27ရာစုပင်လုံညီလာခံတတိယအကြိမ်ကျင်းပတော့မယ့်အချိန်မှာဒီလိုစည်ရေးပဋိပက္ခဖြစ်ပွားနေတာဟာငင်းချမ်းရေးလုပ်ငန်းစဉ်ပေါ်ယုံကြည်မှုအားနည်းစေတယ်လို့ကချင်ငင်းချမ်းရေးကျူးတော်ဆောင်ဦးဆောင်အောင်ကပြောပါတယ်
။တိုက်ပွဲစွာရှိတော့ယုံကြည်မှုကတော့ပြစ်ပြားတာပါပဲ။27ရာစုပင်လုံဆိုတဲ့ဟာကြီးတနိုင်စဉ်တိုက်ပွဲကိုဆောင်ထားနိုင်တယ်ဆိုတာဒါကောင်းတဲ့လက္ခဏာ
။ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။တိုက်ပွဲဖြစ်ပွားနေတဲ့ရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာတိုက်ပွဲရသနေတာတလနီပါကြာမြင့်ရာကနေမနေ့ကတိုက်ပွဲဖြစ်ပွားလာခဲ့တာပါ27ရာစုပင်လုံတတိယအကြိမ်ညီလာခံကျင်းပတော့မယ့်အချိန်မှာမှတိုက်ပွဲပြန်လည်အစပြုလာတဲ့ပုံမှာလက်ရှိဆိုးရွားကနေတည်ဆောက်နေတဲ့ငင်းချမ်းကြီးလုပ်ငန်းစဉ်နှောက်နှေးကြညာပြီးတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုပြည့်ပြားမှကိုစိုးတယ်လို့လည်းငင်းချမ်းကြီးရေလှုပ်ရှားသူတွေကဆိုပါတယ်ခင်ဗျာ
နိုင်ငံတည်င်းပေးပို့ထားဖြစ်ပါရဲ့ခုတစ်ခါမှတော့ဒီမွန်ပြည်နယ်ကခနောက်စိန်သက်စင်ဆက်ရုံကြောင့်အခက်အခဲတွေ့နေရတဲ့အကြောင်းကိုလည်းတင်ဆက်ပေးကြပါရစေမွန်ပြည်နယ်ဆိုရခွင့်ပြုချက်နဲ့တရုတ်နိုင်ငံရင်းနှီးမြှုပ်နှံမှုတွေဖြစ်တဲ့ခနောက်စိန်သက်စင်ဆက်ရုံတွေကဆွန့်ထွက်လာတဲ့ဒီကြောင်မီးသွေးအနက်တွေကိုမခံနိုင်တာကြောင့်ဒေသခံနဲ့အရက်ဖက်အဖွဲ့အစည်းတွေကနိုင်ငံတော်အဆင့်အထိတိုင်ကြားဖို့ပြင်ဆင်နေကြပါတယ်ပြည်စုံကတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကသတင်းပေးပို့ထားပါရစေ
မွန်လမြိုင်စစ်မှုဆောင်မှာခနောက်စိန်တန်းစင်စက်ယုံတွေကိုဥသိမ်းစိန်ဆိုရလက်ထက်မှာပြီးနေဆိုရကလုတ်ခွင့်ပေးခဲ့တာဖြစ်ပြီးစက်ယုံကထွက်တဲ့မိကိုငွေတွေကြောင့်တန်ရတာရရှိခဲ့လို့ရနာခဲ့ပါတယ်။အခု NLD ဆိုရလက်ထက်မှာပြန်ပြီးစမ်းသပ်လုတ်ကင်ခွင့်ပြုလိုက်တာပါ။အဲဒါကြောင့်ဒေသခံတွေကပြီးနေအဆင့်ထိတန်ကြားဖို့ပြင်ဆင်နေပါတယ်။မွန်လမြိုင်စစ်မှုဆောင်တွေမှာခနောက်စိန်တန်းစင်စက်ယုံ6ခုရှိပြီးပြီးနေဆိုရခွင့်ပြုချက်နဲ့စမ်းသပ်လေပတ်နေတဲ့စက်ယုံ3ယုံကရှင်းရှင်းမတည်းမြန်မာစမ်းစော်နဲ့အရှိမြောက်ဆင်ပြူရောခနောက်စိန်တန်းစင်စက်ယုံတွေပါ။ကြောင်မီးသွေးလောင်စာကထွက်တဲ့အနံ့ကိုထိမ့်ပေးဖို့ရှင်းရှင်းမတဲ့ကုမ္ပဏီကိုပြည်내အစိုးရအဖွဲ့ကခေါ်ပြီးအတည်ပြုထားပေမဲ့လုံဆောင်မှုတွေအားနည်းနေရကြောင်းဒေသခံတွေကဒီအပိုင်းတွင်ဆန္ဒထုတ်ဖော်ဖို့ရည်ရွယ်ထားတာဖြစ်နိုင်ကြောင်းမြန်မာနိုင်ငံပွင့်လင်းမြင့်တာမှုနဲ့တာဝန်ယူမှုတာဝန်ခံမှုရပ်ဘတ်မာမိတ်အဖွဲ့မာတာရဲ့မွန်ပြည်နယ်ဘူကော်မတီအဖွဲ့ဝင်ဖြစ်တဲ့ဦးခင်မောင်တင်ကပြောပါဗျာ။ပထမ
ဆုံးချက်ယုံကတော့လင်းငါယုံလို့ရှိရင်သို့မဲ့လို့တခြားယုံတွေကမလည်နိုင်သေးဘူး။ကြောင်မီးသွေးနဲ့လည်းလက်ချက်ယုံမှာပြဿနာတက်တာပဲခင်ဗျာပထမတော့ကျွန်တော်တို့ကကလင်ကိုဆိုပြီးပြောတယ်ကလင်ကိုမဖြစ်လာပဲနဲ့ရိုးရိုးကြောင်မီးသွေးနဲ့လည်းတဲ့ခါကျတော့အဲ့ဒီကနေပြီးတော့ငွေတွေဘာတွေထွက်တာနေပြီးတော့ကျွန်တော်တို့နှံ့အသက်မကောင်းဘူးပေါ့လေတရုတ်နိုင်ငံကလုံခြုံရေးနဲ့လာပြီးတော့ရင်းနှီးမြှုပ်နှံတာဖြစ်တယ်နောက်တရုတ်နိုင်ငံရဲ့ကျွန်တော်ပညာရှင်တွေတရုတ်နိုင်ငံရဲ့နည်းပညာနဲ့ပဲဆောင်ရွက်ခြင်းဖြစ်ပါတယ်ခင်ဗျာ
ခနောက်စိန်စက်ယုံတွေရှိရမော်လမြိုင်ကြံမျိုးမြို့မှာနေတဲ့လူကြီးက2သိန်းကျော်ရှိပါတယ်မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်ခွင့်ပြုချက်နဲ့လက်ပတ်ခွင့်ပြုထားတဲ့အဲ့ဒီခနောက်စိန်စက်ယုံတွေကတကယ်တမ်းလုပ်ငန်းစတင်တဲ့အခါမှာတတ်မှတ်စံနှုန်းတွေနဲ့မကိုက်ညီရရှိနေရလို့ဒေသခံတွေကထောက်ပြကြပါတယ်။မွန်ပြည်နယ်အစိုးရအနေနဲ့စစ်ဆေးမှုတွေကိုပုံမှန်လုပ်နေပြီးလူလူထိခိုက်နိုင်ရင်တော့ရပ်တန့်မှုဆောင်ရွက်မှာဖြစ်ကြောင်းမွန်ပြည်နယ်တင်ဟန်စာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကအခုလိုပြောပါတယ်
။ဟိုကျွန်တော်တို့မှမြေပဲအခုရှိတယ်။ဒီ level ထက်မြေဝိုင်းနေရှင်တော့ရမယူခိုက်နေဒီခိုင်နေမှာဆိုရင်တော့ ဘယ်လိုထိန်းချုပ်အောင်လဲဘယ်လိုချော့ချအောင်လဲဒီနည်းစဉ်တွေကိုကျွန်တော်သွားမှာပေါ့အဲ့ဒါကျွန်တော်သွားဖြတ်တိုင်းလဲလူလူသိတာမဟုတ်ဘူးဟုတ်ကဲ့လူလူဖိခိုက်တာကိုလူလူမဟုတ်လေနိုင်ငံတစ်ခုကဘာတစ်ခုကိုကျွန်တော်ဖိခိုက်တယ်
ခနောက်စိမ့်စက်ယုံတွေကထွက်တဲ့မီးခိုးနှမ်းနေကြောင်ပြည်နယ်အစိုးရကိုဒေသခံတွေကတုံ့ကြင်တမ်းမနဲ့တောင်းဆိုနေကြတာပါ။ကြိုက်မျိုးမြို့နယ်မှာခနောက်စိမ့်စက်ယုံတွေအပါအဝင် MCL ဘီလက်မြေစက်ယုံကိုလည်းတောင်းမီးသွေးနဲ့လဲပတ်နေရဖြစ်ပါတယ်။အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတိကျရဲ့သတင်းထုတ်ပြန်မှုတစ်ခုချပြပေးတဲ့နယ်လို့ဖွံ့ဖြိုးရေးမှန်းနိုင်အဖွဲ့ရဲ့မွန်ပြည်နယ်တောင်းခံတအူးဖြစ်တယ်လို့တဘာဝပတ်ဝန်းကျင်နဲ့တယံဇာတာချင်းမြတ်နိုးသူများအသင်းအဖွဲ့ဝင်လည်းဖြစ်တဲ့မင်းဝင်းဘိုကအခုလိုပြောပါတယ်။
စက်ယုံရဲ့အတော်ဝင်ရှိတဲ့လူတွေနဲ့ကျွန်တော်အသိပြီးတော့သူ့ကိုပြောတယ်။အပြင်မှာကဒေသခံတွေကနှမ်းတယ်ကျွန်တော်လည်းနှမ်းတယ်။အဲ့တော့အဲ့ဒီဟာတွေကိုပျောက်ဖို့အတွက်ကိုဘယ်လိုကူညီပေးနိုင်မလဲလို့သူကပြောတယ်။အဲ့သူကဟုတ်ကဲ့လုပ်ပါမယ်ဆိုပြီးတော့ပြီးခဲ့တဲ့တလကကိစ္စပါ။အဲ့တော့ဝန်ကြီးကမနံဘူးလို့ပြောတဲ့အချိန်မှာလည်းသူကလည်းလိမ်မမဟုတ်ဘူးလို့ထင်တယ်။သူလာတဲ့အချိန်မှာအနားမရလို့ဖြစ်တဲ့အကြောင်းဖြစ်မှာပါ။အနာရတယ်ဆိုတဲ့အချိန်မှာကျွန်တော်ကိုယ်တိုင်ရောက်ခဲ့တယ်
။ကြောင်မီသွေးသုံးစက်ယုံတွေကိုကန့်ကွက်နေကြတာမြန်မာနိုင်ငံအနှံ့ပြားမှာဖြစ်နေပါတယ်။ကြောင်မီသွေးမိခိုးထဲမှာကာဗွန်ဒိုင်အောက်ဆိုက်၊ဆာလ်ဖာဒိုင်အောက်ဆိုက်နဲ့နိုက်ထရိုဂျင်အောက်ဆိုက်တွေပါပြီးသဘာဝပတ်ဝန်းကျင်နဲ့လူတွေကိုဒုက္ခပေးနိုင်တယ်လို့သဘာဝပတ်ဝန်းကျင်ပညာရှင်တွေကပြောပါတယ်။ကြောင်မီသွေးသုံးစက်ယုံတွေကြောင့်တရုတ်နိုင်ငံမှာမြေအစင်းပေါင်း 2,800 လောက်ပျက်စီးသွားပါပြီ။နိုင်ငံတကာမှာအဆင့်မြင့်ကြောင်မီသွေးကိုသုံးနေရဆိုပေမဲ့ပြည်တွင်းထွက်အဆင့်နိုင်ကြောင်မီသွေးတွေနဲ့လဲပတ်နေတဲ့စက်ယုံတွေကပိုပြီးအန္တရာယ်ဖြစ်လာနိုင်တယ်လို့ပညာရှင်တွေကထောက်ပြကြပါတယ်
။ကုစားထက်သတင်းပေးပို့ထားတာဖြစ်ပါတယ်။အခုမြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုတင်ဆက်ပြီးမှတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါသေးတယ်။မီးခန်နိုင်ငံဇာယဝင်ကြီးမိုက်ပွန်ပီယိုရဲ့ခီးစဉ်နဲ့ပတ်သက်ပြီးတော့မြောက်ကိုရီးယားဘက်ကအနုလက္ခဏာဆောင်နေဆိုပြီးတော့ပြောဆိုခဲ့ပေမဲ့လည်းထွေးဆုံဆွေးနွေးပွဲအလားအလာကောင်းနေသေးတယ်လို့အမေရိကန်ဘက်ကပြောပါရယ်။အမေရိကန်ဟာအနိုင်ကျင့်ဘိုးကျနေပြီးတော့စိတ်ပျက်စရာကောင်းနေလို့မြောက်ကိုရီးယားဘက်ကပြောဆိုနေစီပါပဲ။နိုင်ငံဇာယဝင်ကြီးပွန်ပီယိုကမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်အနေနဲ့သမ္မတဒေါ်နယ်ထရန့်ကိုပေးထားတဲ့ကတိတိုင်းပဲကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးအခိုင်အမာဆောင်ရွက်နေသေးတယ်လို့လည်းပြောဆိုထားပါရယ်။ဖီယိုတင်းတောက်စင်ဒီစင်ပြပွဲသတင်းလာကိုတော့ကောင်းအောင်ငါတင်ဆက်ပြပါလိမ့်မယ်
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကမြောက်ကိုရီးယားခီးစဉ်ကနေလက်ဆုပ်လက်ကင်ပြလို့ရတဲ့အဖြေရရဲ့လားဆိုတဲ့သတင်းတော့တည်းရဲ့အမေးကိုအခုလိုဖြေကြားပါရယ
်။ We still have a long ways to go.
ဆက်ပြီးဆွေးနွေးညနေမှာဖြစ်ပေမဲ့မြောက်ကိုရီးယားအနေနဲ့ရှင်းရှင်းပြောရရင်တော့ဥက္ကဋ္ဌကင်အနေနဲ့သမ္မတထရန့်ကိုပေးထားတဲ့ကြေတိုင်ဆက်ပြီးအခိုင်အမာအကောင့်ထဲပေါ်နေပါရယ်။
သမ္မတဒေါ်နယ်ထရမ့်ကလည်းကင်ဂျုံအွန်ဟာသူလက်မှတ်ရေးထိုးထားတဲ့သဘောတူညီချက်အတိုင်းဆောင်ရွက်မယ်ဖြစ်တယ်ဆိုတာကိုစိတ်ချယုံကြည်ကြောင်းတွစ်တာမှာရေးသားပါရယ်။ဒါ့အပြင်လည်းနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလုပ်ငန်းစဉ်အသေးစိတ်နဲ့ပတ်သက်ပြီးအမေရိကန်နဲ့မြောက်ကိုရီးယားကြားအကြိတ်နဲ့ညှိနှိုင်းနေကြပုံရတယ်လို့နိုင်ငံရေးကဲခတ်တွေကသုံးသပ်ပါရယ်။လက်နက်ထိန်းချုပ်ရေးနဲ့မပြန်ပွားရေးစင်တာက James McKeon က
မြောက်ကိုရီးယားဘက်ကအခုတမျိုးတော်ကြတမျိုးပြောနေတာရှင်းပါတယ်နျူကလ িয়ার အစီအစဉ်တွေအလင်းမြန်ဖြတ်သိမ်းရေးအမေရိကန်ဘက်ကတွန်းအားပေးနေပေမဲ့လည်းဒါဟာဒီချိန်မှာလက်တွေ့မကြပါဘူးဒါကြောင့်အခုတွေးဆုံညှိနှိုင်းနေကြတာကိုတွေ့နေရတာပါ
နျူကလ িয়ার လက်နက်ဖြတ်သိမ်းရေးစစ်ဆန်ညှိနှိုင်းကြတာမှာအပြေမင်းမင်းဆန်ဆန်ရဖို့ကခက်ခဲပြီးပွန်ပေယိုအနေနဲ့ဒီလောက်ရှည်လျားတဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးစဉ်ဆက်မပြတ်လှုပ်ဆောင်ဖို့လိုနေကြောင်းမက်ခီယွန်ကထောက်ပြပါတယ
် Right now Secretary of State Pompeo
That loss win win ညှိနှိုင်းမှုတွေကိုနိုင်ငံသားရေးဝန်ကြီး Pompeo ကဥဆောင်လှုပ်ဆောင်နေပုံပေါ်ပေမဲ့လည်းသူဟာနိုင်ငံသားရေးဝန်ကြီးဖြစ်တဲ့အတိုင်းတခြားကမ္ဘာ့အရေးအကိစ္စတွေကိုလည်းဖြေရှင်းနေရတာပါဒါကြောင့်မြောက်ကိုရီးယားအရေးကျွမ်းကျင်နှံ့ဆက်တဲ့တန်တမန်အဖွဲ့ကို Pompeo ကဥဆောင်ပြီးဖြေရှင်းမယ်ဆိုရင်ဒါတကယ်ကိုအဆင်ပြေပါလိမ့်မယ်
အမေရိကန်နဲ့မြောက်ကိုရီးယားတွေ့ဆုံဆွေးနွေးရမှာနျူကလ িয়ার ကင်းစင်ရေးဆောင်ရွက်ဖို့လုပ်ငန်းစဉ်အသေးစိတ်ကအစရှင်းရှင်းလင်းလင်းပြောဆိုညှိနှိုင်းကြဖို့လဲမက်ကီယွန်ကအကြံပြုပါရခင်ဗျာ
ကောင်းတင်ဆက်ပေးထားတာဖြစ်ပါတယ် VOA ရဲ့အင်္ဂါနေ့ညပိုင်းစီစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါရရှင် VOA ကနေထုတ်လွှင့်တဲ့စီစဉ်တွေနဲ့ပတ်သက်ပြီးတော့သောတာရှင်တွေအနေနဲ့ဝေဖန်ကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတည်သခြင်းတွေတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်အခုမကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်တွေမှာတော့အမေရိကန်နိုင်ငံရဲ့အပြင်တိုက်ရိုက်လေလံဆွေးနွေးကံကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော့တာရှင်များရှင်။2018ခုနှစ်ဇူလိုင်လ10ရက်အင်္ဂါနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းတိုမီတာ24 25 32နဲ့51အပြင်လက်လက်မီတာ190တို့ကနေပြီးတော့ထုတ်လွှင့်ပေးမယ့်စီစဉ်နေပါဆိုရင်တော့ရိခေနိုင်ငံရေးနဲ့အင်္ဂါနေ့ညတိုင်းလိုင်းစီစဉ်တို့ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။အခုရည်ဆုံးတော့ဦးသိန်းထိုင်ဦးတင်ဆက်ထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြအောင်ပါရှင
်။လိလနေတဲ့ဖက်ဒရယ်တရားရုံးချုပ်တရားသူကြီးနေရာဦးခန့်ထားဖို့ Brad Kavanaugh ကိုသမ္မတထရန့်ကရွေးချယ်ဆိုပြုလိုက်ပါတယ် Brad Kavanaugh ကသူ့ကိုခံထားရေးအတည်ပြုမဲ့ထက်လွတ်တော်ဂျာနာပွဲတွေမကျင်းပခင်တာဝန်ယူနိုင်ရေးပြင်ဆင်တဲ့ပထမအဆင့်အနေနဲ့ထက်လွတ်တော်အမတ်တွေနဲ့စတင်တွေ့ဆုံမှုစီစဉ်နေပါတယ်အနားယူသွားတဲ့တရားသူကြီးအန်သိုနီကနေဒီရဲ့နေရာကိုစားထိုးဖို့သမ္မတထရန့်က Brad Kavanaugh ကိုရွေးချယ်လိုက်တာပါသမ္မတထရန့်ကခုလိုပြောပါတယ
် Judge Kavanaugh currently teaches at Harvard, Yale,
တရားသူကြီးကေဗင်နော့ဟာလောလောဆယ်ဟာဗတ်တက္ကသိုလ်ရေးတက္ကသိုလ်နဲ့ဂျော့ချ်တောင်းတက္ကသိုလ်တွေမှာစာသင်နေသူပါတရားရေးအတိုင်းဝိုင်းမှာသူ့ကိုတရားသူကြီးတွေရဲ့တရားသူကြီးအဖြစ်နောက်စင့်တူတွေကြားမှာအမျှော်အမြင်ရှိတဲ့စစ်မှန်တဲ့ခေါင်းဆောင်အဖြစ်အတိအမှတ်ပြုခံရသူပါ
အသက်53နှစ်အရွယ်ကွန်ဆာဗေးတစ်ယူဆရင်းတဲ့ကေဗင်နော့ဟာပြီးခဲ့တဲ့ဆယ်နှစ်လုံးလုံးဖက်ဒရယ်တရားသူကြီးအဖြစ်တာဝန်ယူခဲ့သူပါတရားရေးတွေ့ကြုံကျယ်ပြန့်ပြီးအစိုးရနဲ့စိမ့်တဲ့သူတယောက်မဟုတ်သလိုနိုင်ငံရေးတိုင်းဝိုင်းရဲ့ရှုပ်ထွေးမှုတွေကိုလည်းရင်းနှီးပြီးသားသူတယောက်ဖြစ်ပါတယ်။သူကအခုလိုပြောခဲ့တာပါ
။ If confirmed by the Senate, I will keep an open mind.
ထက်လွတ်တော်ကအတည်ပြုချက်ရခဲ့မယ်ဆိုရင်ဘလို့မှုကိစ္စမျိုးကိုမဆိုအစွဲကင်းကင်းနဲ့ကျွန်တော်လောက်ကင်ဆောင်ရွက်သွားမှာပါ။အမေရိကန်ပြည်အောင်စုရဲ့ဖွဲ့စည်းပုံအခြေခံနဲ့တရားဥပဒေစိုးမိုးရေးကိုထိန်းသိမ်းဖို့ကျွန်တော်စူးစမ်းသွားမှာပါ
။ဘာသာရေးကိစ္စနဲ့ကက်သလစ်ဘာသာဝင် Brad Kavanaugh ကိုခံထားပြီးတဲ့အချိန်မှာအမေရိကန်ပြည်တော်စုအတွင်းနိုင်ငံရေးအရညင်းပွားနေတဲ့အမျိုးသမီးတွေရဲ့သတိသာဖြစ်ချခွင့်ခွင့်ရေးနဲ့ပတ်သက်ပြီးစိုးရိမ်မှုတွေလည်းရှိနေပါတယ်။ဒီမိုကရက်ထက်လွတ်တော်အမတ်တယောက်ဖြစ်တဲ့ Kirsten Gillibrand ကခုလိုပြောပါတယ
် Everyone here knows what is at stake.
ဘယ်ကိစ္စအန္တရာယ်ရှိတယ်ဆိုတာကိုဒီမှာလူတိုင်းသိကြပါတယ်။အမျိုးသမီးတွေရဲ့လွတ်လပ်ခွင့်ကိုစိုးရိမ်လာရတာပါ။ကျမတို့ရဲ့ကိုယ်ပိုင်အခွင့်အရေးလွတ်လပ်ခွင့်သားသမီးဘယ်နှယောက်ယူမယ်ဘယ်အချိန်မှယူမယ်ဆိုတဲ့ဆုံးဖြတ်ခွင့်အတွက်ပါ။
သမ္မတထရန့်အနေနဲ့ conservative တယောက်ကိုရွေးချယ်ခံထားမယ်ဆိုတဲ့မျှော်လင့်ချက်တွေရှိခဲ့ပြီးသားဖြစ်တာကြောင့် Brad Kavanaugh ကိုခံထားတာနဲ့ပတ်သက်ပြီးလိလသူတွေကြားမှာအားသင့်တာမျိုးတော့မရှိသလောက်ပါပဲ။ဒါပေမဲ့လည်းသူ့ကိုခံထားရေးအတည်ပြုမဲ့ဂျာနာပွဲတွေမှာအထက်လွှတ်တော်အတွင်း52နေရာအများစုကိုကတ်ရထားတဲ့ Republican တွေနဲ့49နေရာလူနည်းစုဖြစ်တဲ့ Democrat တွေကြားအကြီးအကျယ်ဆန့်ကျင်ကန့်ကွက်တဲ့တိုက်ပွဲတစ်ခုပေါ်လာနိုင်ပါတယ်။ဒါပေမဲ့ Republican ထက်လွတ်တော်အမတ် John Cornyn တို့လိုအမတ်တွေကတော့အချိန်မီခံထားနိုင်ရေးမဖြစ်မနေဆက်လုပ်မယ်ဆိုပြီးပြောဆိုနေပါတယ
် But I assure you we will not back down from the fight and we will see President Trump's nominee
ဒီတိုက်ပွဲမှာကျွန်တော်တို့နောက်မဆုတ်ဘူးဆိုတာကိုအာမခံပြောကြားလိုပါတယ်သမ္မတအဆိုပြုထားတဲ့သူကိုအရင်တုန်းကရွေးခဲ့တဲ့သူတွေလိုပဲအချိန်မီမဖြစ်မနေခံထားနိုင်မှုကျွန်တော်တို့လှုပ်ဆောင်သွားမှာပါ
Democrat ထက်လွတ်တော်အမတ် Chuck Schumer ကတော့အခုလိုပြောပါတယ
် Enormously important issues hang in the balanceThe right of workers to organize.
အမတန်ကိုအရေးကြီးဆုံးကိစ္စကတော့ချင်းဝင်ရှာညီမျှဖို့ပါ။အလို့သမားတွေရဲ့စီယုံခွင့်ရှိရမယ်။နိုင်ငံရေးမှာမတမာတဲ့ငွေကြေးဩဇာလွှမ်းမိုးမှုကင်းရမယ်။အမေရိကန်ပြည်သူတွေအနေနဲ့သူတို့ချစ်မြတ်နိုးတဲ့သူကိုလက်ထပ်ခွင့်မဲပေးခွင့်တွေရှိရပါလိမ့်မယ်
။တာဝန်ခံထားရေးထက်လွတ်တော်ဂျာနာဘွဲကတီးပြလိုက်မယ်ဆိုရင်ကေဗင်နော့ဒါတရားရုံးချုပ်တရားသူကြီးနေရာကိုသဗ္ဗတထရန့်ခန့်ရတဲ့ဒုတိယမြောက်တရားသူကြီးဖြစ်လာပါလိမ့်မယ်။2016ခုနှစ်ဖေဖော်ဝါရီလကအသက်89နှစ်အရွယ်မှာဆုံးမသွားခဲ့တဲ့တရားသူကြီးအန်တိုနီစကာလီယာရဲ့နေရာကိုဆက်ခံဖို့ကွန်ဆာဗေးတစ်တူဖြစ်တဲ့နေလ်ဂေါ့ဆက်ကိုလည်းသမ္မတထရန့်ရွေးချယ်ခံထားခဲ့ကြောင်းပါခင်ဗျာ
။ဒါ ိန်ထိုင်ကိုတင်ဆက်ပေးထားတဲ့အမေရိကန်နိုင်ငံရေးကိုနားဆင်ကြတာဖြစ်ပါတယ်။ကဲခုခါမှာတော့အားလုံးစောင့်မျှော်နေကြတဲ့အင်္ဂါနေ့ညဒိုင်းလေးလိုင်းစီစဉ်လှည့်ရောက်ပါပြီရှင်။ကိုဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရမှုမက်ဆူမွန်နဲ့တင်ဆက်ထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါ။
မင်္ဂလာပါခင်ဗျာဒီရေတဲ့လေးလိုင်းစီစဉ်ကကျေးဇူးပါတယ်ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့ပြည်တော်စုညဉ့်ဉျာဉ်ရေးညီလာခံ27ရာစုပင်လုံတတိယကြိမ်အစည်းအဝေးအကြောင်းဖြစ်ပါတယ်မနေ့ဖြန်မှာစတင်တော့မှာဖြစ်ပါတယ်ဒီဆွေးနွေးညဉ့်ဉျာဉ်ရေးဆွေးနွေးပွဲတွေဟာဒီညဉ့်ဉျာဉ်ရေးလုပ်ငန်းစဉ်တွေကိုအရင်သမရဦးသိန်းစင်အစိုးရလက်ထက်ကစပြီးတော့အကောင့်ထဲပေါ်လာခဲ့တာအခုဆိုရင်နေ့တည်းလည်းအတော်ကြာခဲ့ပါပြီဒီညဉ့်ဉျာဉ်ရေးဆွေးနွေးပွဲတွေမှာအစိုးရဘက်ကရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကရောကောင်းဆောင်လူကြီးတွေကဥဆောင်ပါဝင်နေကြတာဖြစ်ပါတယ်။ဒါပေမဲ့အနာဂတ်ရဲ့ကောင်းဆောင်လောင်းတွေဖြစ်ကြတဲ့မျိုးဆက်သစ်လူငယ်တွေရဲ့အမြင်သဘောထားတွေကရောလက်ရှိသွားနေတဲ့ညီညာရေးလုပ်ငန်းစဉ်တွေအပေါ်မှာဘလို့မြင်ကြပါသလဲ၊ဘလို့ရှိကြပါသလဲ၊သူတို့ရဲ့အတန်တွေကရောဘလောက်အထိရေးပါသလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်။ဒီကနေ့ဆွေးနွေးပွဲမှာညီညာရေးအတွက်စစ်ပွဲတွေရပ်ဆိုင်းရေးအတွက်လူငယ်တို့တွေအကြအသိပညာပြန်ပွားရေးအတွက်ကန္တာဆောင်မှာတက်ကြွစွာဥဆောင်ပါဝင်လှူရှာနေကြတဲ့လူငယ်တွေပါဝင်ဆွေးနွေးကြမှာဖြစ်ပါတယ်။ကျွန်တော်တို့လေလိုင်းပေါ်မှာတချို့ရောက်နေပါပြီတချို့ကတော့ကျွန်တော်တို့ထုတ်လို့သူမဆုမွန်ကဆက်သွယ်ပြီးတော့ခေါ်ယူနိုင်ဖို့စူးစမ်းနေစေဖြစ်ပါတယ်ပထမဆုံးကျွန်တော်တို့လေလိုင်းပေါ်မှာရောက်နေတဲ့ကိုစိုင်းအောင်မြင့်ဦးကိုဖိတ်ခေါ်ကြပါတယ်ခင်ဗျာစိုင်းအောင်မြင့်ဦးဟာတိုင်းရင်းသားလူငယ်မဟာမိတ်အဖွဲ့ကဖြစ်ပါတယ်စိုင်းအောင်မြင့်ဦးရှိပါလားခင်ဗျာ
ဟုတ်ကဲ့မင်္ဂလာပါခင်ဗျာကျွန်တော်စိုင်းအောင်မြင့်ပါခင်ဗျာ
ဟုတ်ကဲ့စိုင်းအောင်မြင့်ဦးရေပြောပါအောင်အခုတွားနေတဲ့လက်ရှိညဉ့်ဉျာဉ်ရေးလုပ်ငန်းစဉ်တွေအပေါ်မှာစိုင်းအောင်မြင့်ဦးရဲ့အမြင်ကဘယ်လိုရှိပါသလဲ
ဒီတော့စုတဲ့ဒီတော့စုကျွန်တော်တော့ဒီငင်းချင်းညီလာခံကိုကျွန်တော်အနေနဲ့ကျွန်တော်အနေနဲ့တက်ရောက်ခဲ့တာတော့ဒီတော့ဒုတိယအကြိမ်ကြီးပေါ့နော်ဒီအမဒီအစိုးရနဲ့ဆိုရင်ဒုတိယအကြိမ်ကြီးကျွန်တော်တက်ရောက်ခဲ့တယ်။အဲ့ပေါ်မှာပြန်စပြောမယ်ဆိုရင်ကျွန်တော်လူငယ်တွေနဲ့ပြောဆိုတော့ခုမြန်မာကျွန်တော်လူငယ်တွေကတော့ observer အနေနဲ့တက်ပြီးခဲ့တာပေါ့နော်။အဲ့အနေနဲ့ကျွန်တော်တို့တွားမယ်ဆိုရင်ကျွန်တော်ဒီငင်းချင်းအပေါ်မှာဒီကလေးကကျွန်တော်ဒီလိုစဉ်ချင်းကြီးရဲ့အရှိန်နဲ့ပြီးတော့ဒီလောဆယ်ချင်းဆိုရင်ကျွန်တော်တို့တော်တော်လေးတတိယအချိန်မှာကျင်းပဖို့ကတော်တော်လေးအချိန်ကြာသွားတာပေါ့နော်အဲ့ပေါ်ကြာတဲ့အချိန်မှာအယုံကြည်မှုတွေတခြားကောင်းဆောင်လေးရဲ့အချင်းချင်းတွေ့ဆုံမှုတွေကဒီမျိုးရှားပါတဲ့အချိန်ဆိုအကန့်တမျိုးဆိုတာတို့ကကြာသွားတယ်အဲ့ဒါကြတော့ကျွန်တော်ဒီပေါ်မှာပြီးတော့ဒီကြားထဲမှာကျွန်တော်တို့ပါရှိရတယ်ဆိုတော့ဒီဒီစီရခေါ်တဲ့ public consultation ပေါ့နော်ဒီလိုခြားခြားတဲ့အဆင့်ဒီမှာလည်းအကန့်အသတ်များစွာနဲ့ကျွန်တော်တို့တွေ့နေရတယ်ဒါကလည်းဒီလိုနှစ်ဖက်ကဒီမှာမှုတွေလည်းအများရှိခဲ့တယ်ပြီးတော့ကျွန်တော်တို့အကန့်အသတ်တွေလည်းများစွာပုံညာလာတယ်ဟုတ်ရှင်ရတယ်ပြီးတော့နောက်တစ်ခုကအစိုးရနဲ့တမတော်ကပို့ပြီးတော့ခွာခြားတာလို့ပြီးတော့ဒီဒီလူတစ်ဖက်ကလည်းဒီတိုင်းကပို့ပြီးတော့ခြားနာမှုတွေပုံညာလာတယ်ဟိုဒီဒီခွဲချမှုတွေကိုများလာတယ်လို့ဒီပုံမှာလောလောဆယ်ကျွန်တော်တို့တုံ့တက်မိပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဆန်းအောင်မြေဦးအခုကျွန်တော်ဆက်ပြီးတော့လေလိုင်းပေါ်ကိုဂျွန်ထောင်းကိုဖိတ်ခေါ်ကြပါခင်ဗျာချင်းလူငယ်အဖွဲ့ကဂျွန်ထောင်းရှိပါလား
ဟုတ်ကဲ့ရှိပါတယ်ကျွန်တော်နာမည်ဂျွန်ထောင်းပါ
ဟုတ်ကဲ့ဂျွန်ထောင်းလည်းဆွေးနွေးပါအောင်အခုနေပြည်တော်မှာမနေ့ပြန်စရမယ့်ညီငယ်ညီလာခံအပါဝင်ပေါ့လေပြီးခဲ့တဲ့ဆွေးနွေးပွဲတွေအပေါ်အားရကျေနပ်မှုရှိမရှိနောက်တကယ်တကယ်ရောအော်ဂျွန်ထောင်းတို့လိုတိုင်းရင်းသားလူငယ်တွေရဲ့အတန်ကရောဘယ်လောက်အရေးပါသလဲကိုယ်အမြင်သဘောထားကဘယ်လိုရှိသလဲပြောပါဦ
းဟုတ်ကဲ့ဒီငင်းချင်းညီလာခံဒီ21ပြည်လုံးနဲ့တတ်သက်ပြီးတော့ကျွန်တော်တို့ရှင်းလူငယ်တယောက်ရဲ့အမြင်ရပြောရမယ်ဆိုရင်တော့ဘယ်လိုပြောရမှာလဲဆိုရင်တော့နည်းနည်းတော့စိတ်ကြက်တာပေါ့နော်ဘာဖြစ်လို့လဲဆိုတော့လောက်တာလုံနေရတယ်အရှိကိုမရောက်ဘူးလို့ကျွန်တော်တို့ကမြင်တယ်ဘာလို့လဲဆိုတော့ကျွန်တော်တို့တောင်းဆိုထားတဲ့တိုင်းသားတွေကတောင်းဆိုထားတဲ့ကတိကဝတ်တွေကလည်းရှင်းပါတယ်ပြီးတော့လည်းလွန်ခဲ့တဲ့နှစ်ပေါင်းများစွာကတည်းကချုပ်ဆိုထားတဲ့ကတိကဝတ်တွေလက်မှတ်တွေအကြီးကြီးရှိပါသေးတယ်ဒီကြားထဲမှာဒီအပေါ်မှာဟောရှင်းရှင်းလေးပါဒီအတိုက်ခက်ရဆဲရေးတို့ငင်းချင်းရေးတို့ပါလို့ဆိုတာတိုင်းသားတွေကသူတို့လူချင်းတဲ့ဟာကိုအော်ဒီအစိုးရအနေနဲ့ဖြစ်ဖြစ်ဒီတပ်မတော်အနေနဲ့ဖြစ်ဖြစ်မတိတာလည်းမဟုတ်ဘူးဆိုတဲ့အခါကျတော့ဒီငင်းချင်းဖြစ်စဉ်ကကျွန်တော်တို့နေ့တိုင်းအသိစိတ်ပြောရမယ်ဆိုတော့နေ့တိုင်းမြင်ရကြားနေရတယ်ဒါပေမဲ့ကျွန်တော်တို့ဟိုဟာအားမရဘူးလို့တော့ပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်ထောင်းရေဆွေးနွေးပေးတာပုံမှန်လေးလေးပဲကိုယ့်ရဲ့အမြင်သဘောထားကိုအခုလိုပြောပြတာကျေးဇူးတင်ပါတယ်အခုကျွန်တော်ကြာရှဲကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကြာရှဲလာဟုလူငယ်အဖွဲ့ကကြာရှဲရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်ကျွန်တော်ကျဆဲပါခင်ဗျာ
ဟုတ်ကဲ့ကျဆဲပြောပါဦးကျဆဲကအခုလောလောဆယ်နေပြီးတော့မှရောက်နေတယ်ခင်ဗျာဟုတ်လား
ဟုတ်ကဲ့ပါခင်ဗျာကျွန်တော
်ဟုတ်ကဲ့เนี่ยโหจาเซ่အမြင်သဘောထားလေးဟိုဒီညဉ့်ဆိုင်ဆွေးနွေးပွဲတွေအပေါ်จาเซ่အမြင်သဘောထားပြောသလိုပဲလက်ရှိနေပြီးတော့မာမနေ့ပြန်စမဲ့ညဉ့်ဆိုင်ဆွေးနွေးပွဲရဲ့အလားအလာအခုအဲ့ဒီမှာရောက်နေလူကိုယ်တိုင်ရောက်နေဆိုတော့အဲ့ဒီအပေါ်မှာဟိုရောက်နေကြတဲ့လူတွေဟိုအပေါ်တက်ကြမဲ့ကိုယ်စလဲတွေရဲ့အပေါ်ကိုယ့်ရဲ့အမြင်လေးကိုလည်းထည့်ပြီးတော့တပါးလည်းပြောစီချင်ပါတယ
်ဟုတ်ကဲ့ကျွန်တော်မြန်မာပြောရလို့ရှိတယ်မနေ့ကစမဲ့တပြည့်ရှင်ဝင်ချင်ရင်လားဆက်ကကျွန်တော်တို့ဒီစာရေးစာမျိုးလေးဖတ်လို့ရှိတယ်ကျေပေါ်လာမယ်လို့ကျွန်တော်မသိဘူးကွာအတိအကျပဲဆိုဆိုဆိုတော့ကဒီစာရေးစာစောင့်မှုဘယ်လိုပြောမလဲအဆွေကြတဲ့လူရဲ့ခြေကြတာပေါ့ဒါနဲ့ဒီစာရေးစာဖွင့်ရဆိုလို့လည်းဘယ်လိုပြောမလဲစာဖွင့်ရှိမှမဆိုဒီကိုယ်လူရဲ့အဆွေတောက်ဆူတာပဲဒါနဲ့တောက်ဆူတဲ့ဆိုတာကျွန်တော်ထေတော့ကျွန်တော်ဟောဘယ်လိုပြောမလဲရှင်မမြင်ရပါလိမ့်နော်ကျွန်တော်ရပတ်စားချက်ဆို
စ
ာဖွင့်ရှိမှဒီမြန်မာနိုင်ငံဆက်ချက်နဲ့ဒီတောက်ဆူချက်ကိုမှမပေါ့ကွာနော်ခါပါတော့ကြဒီလေယာဉ်ဥစ္စာလေယာဉ်ဥစ္စာမှာဆိုဒီမြန်မာနိုင်ငံမှာနေခရတိုင်းတအလုံးရဲ့ပြည်မီကပြည်မီကသူတလေးထိုးစားရရှိပြည်မီရဲ့လေယာဉ်ကြီးရှိတယ်။အဲ့ဒါကြောင့်သူတို့ကဒီရှင်းလင်းခွင့်မရဘူးပေါ့ဗျာရှင်းလင်းခွင့်မရဘူးဆိုတာဆက်ဒီဘယ်လိုပြောမလဲ။ဟိုအစ်မမသူချေတလို့ဖြစ်တာပေါ့ဗျာ။အဲ့ဒါတွေကကျွန်တော်တို့မြန်မာတလာတော့ဒီဖြစ်ပေါ်လာပုံမရဘူးဗျာ
။ဟုတ်ကဲ့။အာကျာဆက်ကျေးဇူးတင်ပါတယ်။အခုနေပြည်တော်မှာဆိုရင်တော့အခုကျွန်တော်တို့တရားတော်ဆိုရင်မြောက်ပိုင်းကိုယ်စလဲအဖွဲအပါဝင်ပေါ့လေအားလုံးကစိတ်ဝင်စားစောင့်ကြည့်နေကြတာဟုတ်မြောက်ပိုင်းကိုယ်စလဲအဖွဲကဆိုတော့သူတို့အပါဝင်ကိုယ်စလဲတွေလည်းအခုဆိုရင်တော့ဆုံးလောက်ပြီပေါ့ဆိုတော့ကြာချက်ကရောဘလို့ခန့်ကန္နာကပါဝင်ဆွေးနွေးမလဲဒီငင်းငယ်ညီလာခံမှာပေါ့နော်ပြောလို့ရသလား
အော်ကဲ့ဒီမှာတော့ဒီဘာမှရချင်မပေါ့လေကျွန်တော်လေးလာကျွန်နေနဲ့ပါလာတာနောက်တစ်ခုကျတော့ဒီမှာပါတယ်ဆိုတော့ဒီဒီကတော့လေရေရေချအောင်ကြလဲဆောင်မှာပေါ့လေနောက်တစ်ခုကျတော့ဒီဟာကကျွန်တော်ရှိစီချီလာတော့တကယ်စတ်ပြချင်းငွေဆိုင်နေလာသလိုအားလုံးသဘောတူစီစီနေတဲ့ဒီမော်ဒယ်ချမစီချီတယ် for sure မဖြစ်ချင်ဘူးပေါ့ဗျာအဲ့ဒါပဲကျွန်တော်ဒီရှိစီချီလာပေါ့ဒီစတ်ပြချင်းငွေဆိုင်နေလာသလို for sure မဖြစ်ချင်ဘူးပေါ့
ဟုတ်ကဲ့အဲ့နေပြီးတော့ကိစ္စလေးကိုကျွန်တော်ပြီးတော့ဆက်ပြီးတော့မေးချင်ပါသေးတယ်အခုကျွန်တော်လေလိုက်မော်ကိုလမ်းဆောင်ကိုဖိတ်ခေါ်ကြပါတယ်ကချင်လူငယ်တုတပည့်စခန်းကိုဥဆောင်ကော်မတီဝင်တူဖြစ်ပါတယ်သူဟာဒီပြီးခဲ့တဲ့လာပိုင်းကစပြီးတော့ဒီဒုက္ခသည်တွေပြည်မြင့်တဲ့ကိစ္စပြန်လဲလွတ်မြောက်ရေးပြန်လဲခေါ်ထိုးရေးကိစ္စတွေမှာဥဆောင်လှုပ်ရှားခဲ့တဲ့ကချင်လူငယ်ကောင်းဆောင်တူလည်းဖြစ်ပါတယ်လမ်းဆောင်ရှိပါလား
ဟုတ်ကဲ့ရှိပါတယ
်လမ်းဆောင်ရေးဆွေးနွေးပါအောင်လမ်းဆောင်ဟာဆိုရင်လည်းတက်တက်ကြွကြွအခုနောက်ပိုင်းမှာတော်တော်လေးဒီငင်းငယ်ရေးကိစ္စတွေစစ်ပွဲရဆဲရေးကိစ္စတွေမှာပါဝင်လှှရှားနေတယ်ဆိုတော့လေအခုသွားနေတဲ့ငင်းငယ်ရေးလမ်းစဉ်ဟာအားရကျေနပ်မှုရှိသလားလိုအပ်ချက်ကရောဘာတွေရှိတယ်လို့လောင်ဆောင်အောင်မြင်မိလဲ
โอเคကျွန်တော်တို့ဒီကချင်လူငယ်တယောက်အနေနဲ့ကတော့မြန်မာနိုင်ငံရဲ့ငင်းချမ်းရေးလှုပ်ဆောင်တဲ့အပေါ်မှာလုံးဝအားမရပါဘူးလုံးဝယုံကြည်မှုကပုံပုံပြီးမှကြာရှင်းလာတယ်လို့ကျွန်တော်မြင်မိပါတယ်ဆိုတော့ဒီငင်းချမ်းရေးလှုပ်ဆောင်နေတဲ့ကောင်းဆောင်ပေးကိုကျွန်တော်တို့လူငယ်တွေနင်းချင်တာတော့နင်းချမ်းရေးကိုလှုပ်ဆောင်တာလားနင်းချမ်းရေးကိုပြစားတာလားဆိုတဲ့ဒီကောင်းဆောင်ဖြစ်လာပါတယ်ဆိုတော့အထူးသဖြင့်ကျွန်တော်တို့လူငယ်တွေဟာနင်းချမ်းရေးတည်ဆောက်မှုမှာနင်းချမ်းရေးတည်ဆောက်မှုဖြစ်စဉ်မှာအပြစ်ပေးခံစားရတဲ့လူတွေဖြစ်နေပါတယ်ဆိုတော့ဒီရှိရဲ့အချိန်မှာကျွန်တော်တို့လူငယ်တွေဟာတရားခါအနေနဲ့ကျွန်တော်တို့နှစ်ဖက်စလုံးဘက်ကနေကျွန်တော်တို့လူငယ်တွေကိုကျွန်တော်တို့အတုံးပြုနေတာပါဒါပေမဲ့လည်းကျွန်တော်တို့လူငယ်တွေဟာတိုင်းပြည်ရဲ့မြန်မာနိုင်ငံရေးအမိုင်းအဆက်ဆက်မှာကြည့်မယ်ဆိုရင်လူငယ်တွေရဲ့အခန့်အတန့်ဟာအင်တမအရေးပါပါတယ်။ဒါမှလည်းလက်ရှိမြန်မာနိုင်ငံရဲ့ငင်းချမ်းရေးဟာကွင်းလင်းညင်တာမှုမရှိဘူးလို့လည်းကျွန်တော်တို့အဲ့လိုမျိုးမြင်မိပါတယ်။ဒီလူတွေလူငယ်တွေပါဝင်နိုင်ဖို့အတွက်လည်းကျွန်တော်တို့ဒီဥပဒေတွေနဲ့အဟအသားတော့လည်းကောင်းဒီလူလက်စွာငင်းချမ်းစွာစံတာထုတ်ဖော်မှုတွေပြောဆိုဆွေးနွေးမှုတွေတော့လည်းကောင်းကျွန်တော်တို့အဟအသားတွေအနောက်ရှက်တွေကျွန်တော်တို့ကိုအသားစီးတွေတော်တော်လေးကျွန်တော်လုံသွားခံနေရတယ်လို့ကျွန်တော်အဲ့လိုမျိုးမြင်မိပါတယ်။ဒါကြောင့်မို့ဒီငင်းချမ်းရေးဟာကျွန်တော်တို့ဤသူတွေလူငယ်တွေအတွက်အကျိုးစီးပွားမရှိဘူးလို့ကျွန်တော်တို့မြင်မိပါတယ်အထူးသဖြင့်ကျွန်တော်တို့ဒီငင်းချမ်းရေးဟာကျွန်တော်တို့တကယ်တိုင်းပြည်ရဲ့ခေါင်းဆောင်တွေကငင်းချမ်းရေးအမှန်တကယ်လိုလားတဲ့စံတတ်ရှိရဲ့ဆိုရင်ကျွန်တော်တို့ဒီလောက်ကျွန်တော်တို့အချိန်ဆွဲချာမရှိပါဘူးဒီအချိန်ဆွဲချာအကြောင်းလုံးဝမရှိပါဘူးဒါကြောင့်မို့ဒီငင်းချမ်းရေးလှုပ်ဆောင်မှုတွေကရိုးသားမှုမရှိဘူးလို့ပဲကျွန်တော်တို့အဲ့လိုမျိုးကောက်ချက်ချရပါလိမ့်မယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်လမ်းဆောင်အခုလိုပုံမှန်လေးလေးဆွေးနွေးပေးတာနောက်ကျွန်တော်ဆက်ပြီးတော့မတ်တင်စာရွှင်လက်ရီကိုလည်းလေလိုက်မော်ဖိတ်ခေါ်ကြပါမယ်ခင်ဗျာတင်စာရွှင်လက်ရီဟာဆိုရင်လေစစ်ပွဲဆန့်ကျင်ရေးလှုပ်ရှားသူတူဖြစ်ပါတယ် ပြီးခဲ့တဲ့လပိုင်းလကုန်ပိုင်းကတော်တော်လေးရန်ကုန်မြို့မှာအပါအဝင်မြန်မာနိုင်ငံမြို့တော်တော်များများတော်တော်လေးလူငယ်တွေကြားမှာလှုပ်လှုပ်ရှားရှားဖြစ်သွားခဲ့တဲ့လှုပ်ရှားမှုတစ်ခုလည်းဖြစ်ပါတယ်။ဆိုတော့မတင်စာရှင်လက်ရဲ့အမြင်ကိုလည်းဆွေးနွေးပါအောင်လူငယ်တူအနေနဲ့အခုသွားနေတဲ့ညီညာရေးလုပ်ငန်းစဉ်တွေအပေါ်ဘယ်လိုမြင်မိသလဲ။အားရကျေနပ်မှုရှိသလား။
နောက်ဒီငင်းကျင်းလိုလားဘရာကိုကဒီငင်းကျင်းလုပ်ငန်းစဉ်ရဲ့အားနည်းချက်နဲ့စာဆုံးမှုကိုပြနေတယ်လို့လည်းပြောလို့ရတယ်ဆိုပြီးတွေ့လား
မတင်စာရေဟုတ်ကဲ့မတင်စာဆောစောအစာပိုင်းပြောတာလေးရလေဖုန်းလိုင်းရမတင်စာဖုန်းကိုတော်တော်ဖိမိတယ်ထင်တယ်ဟိုဟာနဲ့လေလည်းနဲ့တော်တော်ဖိမိတယ်ထင်တယ်အတန်းပျောက်ပျောက်သွားလို့အစနေတနည်းလေးပြန်ပြောပြလို့ရမလားအခုအစပဲရှိသေးတယ်ဆိုတော့
ဟုတ်ကဲ့ပါအာဘောက်ကြီးသူတွေလမ်းပေါ်ထွက်ပြီးတော့ဆန္ဒပြကြရတယ်ဆိုရင်အဆင့်ကိုရောက်သွားတာကိုကအဲ့ဒါလက်ရှိငင်းကျန်းဖြစ်တဲ့တာဆုံးချင်းကိုဒါထဲထဲဝင်ပြလိုက်တာလို့ပြောလို့ရတယ်ပေါ့လေဘာဖြစ်လဲဆိုတော့ပြီးခဲ့တဲ့ပင်လုံကလည်းတော်တော်လေးကိုအခုမှပြန်စနိုင်တယ်တော်တော်လေးကိုအချိန်ကြာပြီးဈာထဲမှာဟသွားခဲ့ဒီဒီနဲ့ကချင်ပြည်နယ်ရှမ်းပြည်နယ်စစ်ပွဲတွေကြိုက်ဖြစ်လာတယ်တော်တော်မှဒီဒုက္ခမြင်လာရတဲ့ဘဝတွေပုံများလာတဲ့အခါမှာဒီနည်းကိန်းအတွေ့အကြုံမှာအကောင်းဆုံးအခန်းတွေပေါ်မှာပဲအလူတွေလက်ဆွဲနှုတ်ဆက်ပြီးတကယ်တကယ်လက်တွေ့အခြေအနေကြီးမခံစားရတော့လူတွေစိတ်ပြတ်လာကြတယ်ပေါ့ဒါကျွန်တော်တို့လူငယ်တွေလည်းတပုံစံနဲ့ခံစားရတယ်ကျွန်တော်တို့ရန်ကုန်မှာနေတယ်ဆိုပေမဲ့ငြင်းချမ်းနေရတယ်လို့ကျွန်တော်တို့ယူဆဘူးဒါအများကြီးတနည်းအားမမငြင်းချမ်းတာလေတနိုင်ငံလုံးတက်ရောက်မှုရှိတယ်ဆိုရယ်ခံယူချက်ကျေတော့တကယ်လည်းအဲ့လိုတရားမှုဖြစ်ပါတယ်အတဏျာမှာမငြင်းချင်ဆိုကျမတို့အားလုံးတည်ငြိမ်ခံစားကျမတို့ကိုယ့်ရဲ့ခေါင်းဆောင်ကြီးပေါ့နော်ကိုယ့်ရဲ့ data အတီးတီးကိုယ့်ရဲ့ငယ်ငယ်အတီးတီးကခေါင်းတို့ဒီတွေဘလောက်ထိလိုလားနေကြပြီဘလောက်ထိမမောနေကြပြီဒါဆောင်းအောက်ကနေမှမဖြစ်မနေကိုငြင်းချင်ကိုအရယူပေးရမယ့်အဆင့်ကိုရောက်အောင်သွားဖို့လိုပြီးတော့မြင်ပါတယ်ကျွန်တော်နှစ်ပေါင်းများစွာဒါကြုံတွေ့လာရတာကျွန်တော်တကယ်ကိုအဆုံးသက်ချိန်ကြံပြီးလို့မြင်ပါတယ်ရှင့်ဟုတ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဖုန်းလိုင်းကတော့နည်းနည်းလေးပြတ်တောင်းပြတ်တောင်းတော့ရှိပါတယ်မတင်စာဘက်ကဖိမိတာလားဒါမှမဟုတ်တခြားတစ်ခုခုကြောင့်လားတော့မသိဘူးပေါ့နော်ဆိုတော့ကျွန်တော်ကိုကြာရှဲကိုတခါပြန်ပြီးတော့လေလိုင်းမှာဖိတ်ခေါ်ချင်ပါတယ်ကြာရှဲကနေပြီးတော့မှလောလောဆယ်ရှိနေတယ်ဆိုတော့ဒီနေပြီးတော့အခြေအနေလေးတွေကျွန်တော်မေးချင်လို့အခုကျွန်တော်တို့ကြားရတာကအခုနေပြီးတော့မှရောက်နေတဲ့လူတချို့တခြားလူကိုပေါ့နော်ရောက်နေကြတဲ့သူတွေပြောတာဒီပွဲမှာလူငယ်တွေပါဝင်ခွင့်မရဘူးဆိုတော့သူတို့တော်တော်လေးစိတ်ပြင်းမိတယ်ပေါ့နော်စောစောဆင်းနေကြတဲ့ဆင်းနေသွားကြတဲ့အထက်မှာလည်းဒီကိစ္စတွေကိုထည့်ပြောသွားကြတာတွေရှိပါတယ်ဆိုတော့အခုကျွန်တော်သိချင်တာကဒီပွဲအခုဒီဆင်းနေပွဲတွေဟာအရင်တမရဦးသိန်းစင်ဆိုတာလက်ထက်ကစပြီးတော့ဒီ NCA ဆင်းနေပွဲတွေကစပြီးတော့ဖြစ်လာခဲ့တာဒီအခုဒီ NLD အစိုးရလက်ထက်မှာဒီဟို21ရာစုပြင်လုံတတိယကျင်းတော်ရောက်သွားပြီပေါ့နော်ဆွေးနွေးပွဲတွေဟာအကုန်ကြများတာအဲ့တော့ဒါလူတိုင်းသိပါတယ်ဆိုတော့အကုန်ကြများသလောက်အကျိုးရလရှိနိုင်ပါမလားတကယ်ပဲစောစောပြောခဲ့ကြသလိုဟိုလှုပ်ရှားနေတဲ့ရုပ်ပြအဖြစ်ဆွေးနွေးတဲ့ဆွေးနွေးပွဲဖြစ်မလားကျွန်တော်ထင်တာကတော့ဒီကောင်းဆောင်တွေတန်းပြေကောင်းဆောင်တွေဘက်ကတိုင်းသားကောင်းဆောင်တွေဘက်ကတိုင်းအစိုးရကောင်းဆောင်တွေဘက်ကတော့သူတို့တကယ်ရွေကြတော့ရှိကောင်းရှိပါလိမ့်မယ်တကယ်စစ်မှန်တဲ့ညီညာရင်ရဖို့ဆိုတဲ့ရည်မှန်းချက်နဲ့သူတို့လုပ်နေတာဖြစ်ကောင်းဖြစ်ပါလိမ့်မယ်ဒါပေမဲ့လည်းအခုတကယ်လက်တွေ့မှာအဲ့ဒီဘက်ကိုမတက်ရောက်ဘဲနဲ့ဆန့်ကျင်မဲ့အကျိုးတက်ရောက်မှုတွေဖြစ်နေသလိုပဲလို့ဟိုကပေါ့ရုပ်ပြလိုမျိုးဖြစ်သဘောတက်ရောက်နေတော့ဒီအပေါ်မှာကြာရှဲရောဘယ်လိုမြင်မိသလဲအခုအဲ့ဒီလိုမျိုးပဲခံစားမိသလားအခုကိုယ်ကိုယ်တိုင်ရောက်နေတယ်ဆိုတော့
ကျွန်တော်တို့ကျွန်တော်ရှိစီချရာတော့ဗျာတကယ်တဲ့အားလုံးကိုသူစင်းနေတဲ့အချက်လားဆိုတော့ကိုယ်လည်းမြန်မာနိုင်ငံသားပဲလို့မြန်မာနိုင်ငံကြီးအဆလုံးစင်းနေတာရှိတယ်ရှိတဲ့အချက်လားဆိုလို့ဒီပါပနာနိုင်ချာချာစင်းနေတော့တဘောစီမပြေအဆော့တိတော့ရှိအောင်ပေါ့လေရေးချက်ကြီးလို့တဲ့ကိစ္စမှာအထက်ပြင်းနေသူရှိရှိမှာပေါ့ဒီသူရှိရှိကိစ္စမှာစစ်စစ်နေနေမှာကိုလို့ရှိတော့အဆလုံးတောင်းလို့မရဘူးလေနည်းနည်းချက်မယ်နည်းနည်းပြင်းမယ်နည်းနည်းချက်မယ်နည်းနည်းပြင်းမယ်အဲ့ဒီမျိုးတော့ပြမှာပေါ့လေကျွန်တော်သူရတာတကွာတော့ဒီတစ်ဖက်သေးနဲ့ဒီသူတို့လုံချီတဲ့အကုန်လို့ယူမယ်ဆိုတဲ့ဟာတော့ကျွန်တော်ကတော့နည်းနည်းသူရတာဒီကျွန်တော်တက်ဆရာဒီအစိုးရအနာပါရပေါ့လေနော်အဲ့ဒီမျိုးမဖြစ်ဘူးကျွန်တော်မြင်လေတယ်နောက်တစ်ခုကျတော့ဒီကျွန်တော်တို့အစနာဆရာမေးတာဆိုပလဲဒီတိုင်းတန်းတင်ရခါကျတော့မပေါ်လာဆိုဒီစီမာရောကျွန်တော်အချေအစားအစားတော့ကောင်းနောက်တစ်ခုကျတော့ဒီအစစ်တပစ်ကျော်တီတာဒီဟောလေလာဆိုနေတဲ့ဖိတော့ဖိထားတဲ့ဒါအဲဖိထားတဲ့နေရာမှာကျွန်တော်တို့ဒီဂျူနီယာလည်း apply မလုပ်တာတော့မကြည့်ဘူးလေနော်အဲ့ဒါကြောင့်လည်း
မပါပါခွင့်မရတာဖြစ်လက်ဖြစ်မှာပေါ့လေနော်အဲ့ဒါပဲကျွန်တော်ပြောပြပါရစေ
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့လူငယ်တချို့ပါဝင်ဆွေးနွေးနေကြဆွေးနွေးကြမယ်ဆိုတော့ကျွန်တော်သိပါတယ်ဒါမှလည်းတို့ကဟိုဘာပေါ့နော်တို့မိခင်အဖွဲ့အစည်းအတီးသေးရဲ့ကိုယ်စားလှယ်အနေနဲ့ဝင်ပြီးဆွေးနွေးကြမှာဆိုတော့ဒါလူငယ်ကန္တရရဲ့လို့တော့တည်တည်တန်တန်ပြောလို့မရဘူးဖြစ်တာပေါ့နော်အာဟုတ်ကဲ့ဟိုကျွန်တော်အခုဆက်ပြီးတော့ဆိုင်းအောင်မြင်ဦးကိုလေလိုက်မပြန်ဖိတ်ခေါ်ကြပါလေဆိုင်းအောင်မြင်ဦးရှိပါလားခင်ဗျဟုတ
်ကဲ့ခင်ဗျရှိပါတယ်ခင်ဗျ
ဟုတ်ကဲ့ဆိုင်းအောင်မြင်ဦးဟိုအခုပြောတင်တဲ့လောက်လဲဟိုပေါ့ကိုအမြင်လေးကိုပြောခဲ့ကြရပေါ့နော်ဆိုတော့ဒီငင်းငင်းဆွေးနွေးပွဲတွေဟာဒါလူငယ်တွေရဲ့အမြင်ကြားလူငယ်တွေကြားထဲမှာဘလို့ဖြစ်တဲ့လို့မြင်နေတာလဲစောစောကကြာရှဲလဲအထက်လျောက်တော့ပြောတော့ပါတယ်ဖြစ်စေခြင်းတဲ့ပုံစံဒါပေမဲ့ဆောင်းမြင့်ဦးရဲ့အမြင်ကတော့ဒီအခုသွားနေတဲ့ပုံသဏ္ဍာန်ဟာမဟိုပေါ့လမ်းကြောင်းလွဲချော်နေသလားချင်းကပ်ပုံလွဲနေသလားဘလို့သွားတဲ့လို့မြင်တယ်လဲ
ဒီပုံမှာဒီကျွန်တော်တို့ငင်းချင်းဒီကြံပေါ်မှာကျွန်တော်တို့တော်တင်တာတော့ခုရှိတာပါဆိုတော့ကျွန်တော်လူငယ်တွေပါဝင်ပြီးတော့ဦးစားပေးရမယ်လို့ကျွန်တော်ပထမဆုံးပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်ကဒီငင်းချင်းကဒီနေနဲ့တောင်းရှိပုံစံသွားမလားတောင်းရှိပုံစံဖြစ်စီပုံစံဘုရားပုံစံသွားမလားကြာရှည်အောင်မယ်ပေါ့နော်။အဲ့ပုံစံကျွန်တော်တို့အနေနဲ့ဒီလူငယ်တွေအမိကိုပုံမထည့်မယ်ဆိုရင်ခီလန်းပုံရောက်နိုင်တယ်လို့ကျွန်တော်မြင်တယ်။ပြီးတော့သူငယ်တွေရဲ့အတန်ကိုပုံနားထောင်မယ်ဆိုရင်ဒီအပေါ်မှာပုံပြအကျိုးတရားမှုရှိမယ်လို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့ဒီလူကြီးတွေရဲ့အနေအထားကိုမကြားချင်ပါဘူးလူငယ်တွေဒီတိကဟိုကျွမ်းကျင်ပညာရှင်တွေရှိတယ်လူငယ်တွေရှိတယ်အဲ့ဒါကိုအစားထိုးချင်အားဖြင့်ကျွန်တော်တို့ဒီကောင်းမွန်တဲ့မိသားစုကောင်းမွန်တဲ့ချင်းကမှုတွေပုံပြမြန်ဆန်နိုင်တဲ့အတွေ့အကြုံတွေအခုဆိုရင်ကျွန်တော်တို့တိုင်းသားပါဒီဖြစ်ဖြစ်တင်တာဒီတနေ့ကဖြစ်ဒီတစ္ဆေရအစုဖွဲ့တွေကအလုံးကနေရာတွေအများကြီးထည့်နေပြီသို့တော်လည်းကျွန်တော်တွေ့ရတာအစိုးရနဲ့ဒီသက်မတော်ကတော့ဒီပုံမှန်မရှိမှကျွန်တော်ကလင်းမထားဘူးအဲကြတော့ကျွန်တော်အနေနဲ့ဟိုဒီပုံမှန်ကျွန်တော်တို့ကတော့စစ်ပင်းနေတာအခုလက်ရှိအစိုးရရောသက်မတော်ကိုကျွန်တော်အရင်စစ်ပင်းနေတယ်ဒီလူငယ်အကြီးကိုကျွန်တော်တို့တနင်္ဂနွေလုံးလုပ်တယ်တင်တာတင်တာလူငယ်မှာတော့လေးလုပ်နေတယ်တခြားမူဝါဒရေးဆွဲနေတဲ့ဖွဲ့တွေရှိနေတယ်အဲ့တော့ကျွန်တော်အလေးနဲ့ထားမယ်ဆိုရင်ဒီလမ်းကြောင်းကဘူမူပြပွင့်လင်းကားနိုင်လေလို့ကျွန်တော်တို့မြင်တယ်။ဒီပေါ်မှာလည်းဆက်သွားမယ်ဆိုရင်ကျွန်တော်တို့မြင်ဒီလူငယ်တွေကိုကျွန်တော်အတုံးချခံမဟုတ်ပဲနဲ့ကျွန်တော်လာမဲ့အနာဂတ်ကိုဥပမာကျွန်တော်ဒီချင်းနေမှာစစ်ပီးကိစ္စတွေဒါရလူငယ်တွေကျွန်တော်ဖြစ်နေတာပဲ။အဲ့ဒါကိုကျွန်တော်တို့ကထိန်းချောင်းမယ်ဆိုရင်ကျွန်တော်မြင်ရဲ့ဒီပေါ်မှာအမြင်တွေကိုလက်ခံပြီးအတိမပြုတ်မယ်ဆိုရင်ကျွန်တော်တို့မြင်ရဲ့ဒီပေါင်းဆောင်ပြတော့တယ်လို့ကျွန်တော်မြင်တယ်။အဲဒါကြတော့ဒီခုဟိုမှာဂျီယိုကိစ္စတွေရအစဗမျိုးတွေကကျွန်တော်မြင်တယ်ဒီရင်းထဲကိုချစ်ခိုက်စေတယ်။ဒါကျွန်တော်တို့နေကြိုင်မလို့ချင်အပ်ပြီးကျွန်တော်လူငယ်တွေကဘာဖြစ်ချင်လဲဝင်းမျိုးရှိတဲ့အပြင်ကျွန်တော်တို့ဝိုင်းဝန်းတော့မယ်ဆိုရင်ဒီလမ်းကြောင်းကဘုံခံမာတဲ့လမ်းကြောင်းဖြစ်လာမယ်ပြီးတော့ကျွန်တော်တို့ဒီထောက်ကူရလေးစခုရဲ့ကျွန်တော်ပြလုံစာချုပ်တွေရဲ့အကြိကုတ်တွေကိုလည်းဒီလူငယ်တွေကကျွန်တော်လူငယ်တွေကျွန်တော်တိုင်းလူငယ်တွေကလည်းအစီအမဲကျွန်တော်နှလုံးသွင်းပြီးတော့ကျွန်တော်ဒီအပေါ်မှာအတိမပြည့်ပြည့်ကျွန်တော်ဒီအင်တာနက်ရေးတာကိုချိန်ပါမယ်ဆိုရင်အောင်မြင်တဲ့ညီလမ်းတစ်ခုကျွန်တော်ရင်းနေရအစကလေးကျွန်တော်အင်းနေပြောနေကြရှိတယ်ကျွန်တော်ဒီပင်ခရီးကူရတာအတိမပြည့်ဒီတော့ကျွန်တော်ဒီအင်းချင်းကခက်ကလေးရောက်မှာမဟုတ်ဘူးကျွန်တော်မြင်တယ်ဒါအခုလည်းဖြစ်လာနေပြီကျွန်တော်တို့အခုဖြစ်နေပြီအကြောင်းရှုပ်ရှင်းမှုကအရန်ကိုခံနေရတယ်ပြီးတော့လည်းဒီပုံမှန်တိုင်းတာဒီကျွန်တော်တို့မတရားမလုပ်ဘူးလေဒီခရစ်ဒီခရစ်ကိုဆိုတော့အရန်ဦးစားပေးရမယ်ဆိုတော့ကျွန်တော်ဒါတိုင်းတာလေတရားလက်ခံတယ်
ဟုတ်ကဲ့ဟုတ်ကဲ့
ဒီလိုဆိုရနဲ့ဒီဒီမတော်နေတဲ့အတိမောက်ချိပြပြီးတော့ဒီလိုအလုံးနဲ့ဖက်ဒီမှာပြပြီးတောင်းမယ်ဆိုရင်အရှိတရားကိုကျွန်တော်လက်ခံသွားပြီဆိုရင်တော့အောင်မြင်မှုဆိုတာဉာဏ်စံလေးလို့ကျွန်တော်မြင်တယ
်ဒါ
ကတော့ကျွန်တော်ဒီမိပညာပိုင်းတော့နောက်ပိုင်းကျွန်တော်သူ့ရဲ့တိုက်လာမှာပေါ့နော်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
ဒီမှာပြပိုင်းတော့အရန်ကိုအရေးကြီးနေတယ်လို့ကျွန်တော်မြင်လေက
ဟုတ်ကဲ့
ပါဗျာ
ဆိုင်အဆောင်မျိုးကျေးဇူးတင်ပါတယ်ကျွန်တော်အခုဆက်ပြီးတော့ဂျွန်ထောင်းဝင်လည်းပြန်ပြီးတော့လေလိုင်းမဖိတ်ခေါ်ချင်ပါတယ်ဂျွန်ထောင်းရှိပါလားခင်ဗျာ
โอเคใช่ป่ะคร
ับจนท้องแล้วจนเอาคัดตัวโลเลผีไปป่าวไอ้โหเมฆงโหเว้ยดิอะคูญินจายโหซุนิบ่วยดิบะโลปงซานเนี่ยตั้วตินเลย
โอเคจนเอาอะเนเนี่ยပြောออกมาဆိုရင်တော့ကျွန်တော်อะซ่าเนี่ยเปลี่ยนตั้วตินเลยโทษเนี่ยบาบลุเลยဆိုတော့ကျွန်တော်ငင်းချိုင်းပြည့်စင်조사လာกระเดะကบาบลุเลยဆိုတော့ကျွန်တော်ဒီအစိုးရနှစ်ရက်လုံးမယုံတော့လေတိုင်းသားတွေအနေနဲ့ NLD ဆိုရတဲ့ဖြစ်ဖြစ် USDP ဆိုရတဲ့ဖြစ်ဖြစ်ဒီနှစ်ခုမယုံတဲ့ခါကြတော့ကျွန်တော်အနေနဲ့အဆန်ပြန်လုပ်တင်တယ်လို့ထင်တယ် တော့အစနဲ့ဘယ်လိုပြန်လောက်ရမှာလဲဆိုတော့ကျွန်တော်အမြင်ပြောရမယ်ဆိုရင်မင်းပေါင်းအစိုးရဆိုပြီးတော့တက်လာပြီးတော့ဒီမင်းပေါင်းအစိုးရရဲ့စူးစမ်းအားထုတ်မှုနဲ့လုပ်မယ်ဆိုရင်တော့ကျွန်တော်တို့ဟိုရောက်တင်သက်ခရီးအကော်ရေးတီတော့ရောက်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်အခုလိုလိုရင်းတွင်ပြောပြမတင်စာရှင်းလက်ရေကိုလည်းကျွန်တော်ဒီတိုင်းမှာပြန်ဖိတ်ခေါ်ချင်ပါသေးတယ်ခင်ဗျတမတင်စာရှင်းလက်ရေရှိပါဟုတ်ကဲ့နောက်ဆုံးမေးခွန်းလေးကျွန်တော်မေးချင်တာကဒီခဏလေးလူငယ်တွေဟာတစ်ချိန်မှာကောင်းဆောင်အဖြစ်အစားထိုးတာဝန်ယူရမှာဆိုတော့ဒါအမြင်ကြီးလက်ခံမလွဲပဲလေဆိုတော့ဘယ်သူတွေဖြစ်မလဲဆိုတာဒါအဓိကကိုဆိုတော့ဒီလူငယ်တွေကိုအခုလိုမျိုးတန်းပြီးအနာဂတ်အတွက်အရေးကြီးတဲ့ဒီညဉ့်ဉန်းရေးဆွေးနွေးပွဲတွေပြည်တွင်းညဉ့်ဉန်းရေးလုပ်ငန်းစဉ်တွေအပြစ်ခတ်ရစဲရေးလုပ်ငန်းစဉ်တွေမှာမြန်မာတမိုင်းမှာတကယ်ကိုအရေးကြီးတဲ့ကိစ္စရပ်တွေမှာလက်တွဲခေါ်ခြင်းအားဖြင့်သူတို့ကိုဟိုပါဝင်ခွင့်ပြုခြင်းအားဖြင့်ဒီလူငယ်တွေအနာဂတ်မှာခေါင်းဆောင်ဖြစ်လာတဲ့အချိန်ကျရင်သူတို့အတွက်အစဉ်သင့်ပြင်ဆင်ပေးထားရမရောက်ပေဘူးလားမတင်စာရှင်းလက်ရေကရောဘယ်လိုမြင်မိပါလဲ
အာကျွန်တော်လက်ရှိငင်းချင်းဖြစ်စဉ်ကိုပြောရင်တို့ကဟိုတော့စူးစမ်းနေကြတယ်ပေါ့လေကျွန်တော်အမြင်ကတော့ခြောက်ရဆိုတဲ့စကားလုံးကြီးတကယ်ကိုခြောက်ရဖြစ်စေခြင်းလဲဆိုရင်ကျွန်တော်ဟဲ့ဖြစ်ရမယ်အဲ့တော့ရေရှိတည်တန်းဖို့ဆိုရင်အခုကလေးကကျွန်တော်တို့ဝေးကင်းစကားလေးအရွယ်ကနေစပြီးလက်ရှိလူငယ်တွေအတိတ်ပဲအစုံတွေကိုတခါတည်း engage ပေါ့နော်ချိတ်ဆက်မှုလုပ်ထားရမယ်ဖြစ်စဉ်ဖြစ်ဖို့လိုတယ်အဲ့လိုဖြစ်မှသာလေဒီသဘောတဘာဝထားရတဲ့ဆိုတာမျိုးပုံနာလေတဲ့ခါတော့အလွဲတကူချိုးခတ်ချိုးဖောက်ဖို့မလွယ်ဘူးတော့အလွဲတကူချိုးဖောက်ချင်ကြတော့မှလည်းမဟုတ်ဘူးအကယ်၍သာဒီလက်ရှိနေချင်းဖြစ်စဉ်ရဲ့ပြဿနာလေးနဲ့ထားလို့ဘာသာအရေးကြီးဆွေးနွေးနေကြရလဲဆိုတော့နားမလည်နေတော့နောက်ဆယ်နှစ်ဒီဘလောက်ပဲအရှိကောင်းဆောင်လေးလက်မှတ်ထိုးပြီးတနည်းအချင်းတို့ကွယ်လွန်သွားတယ်နောက်ဆယ်နှစ်မှာဒါအချင်းကြီးပြန်လဲဟိုကြောက်ပြသွားနိုင်နေပေါ့နော်ကျွန်တော်တို့မြင်တာတော့ရရှိတိတိုင်းပြီးတကယ်ကိုအဲတမ်းမှာတန်ခိုင်တဲ့နေသိဖြစ်စဉ်ဖြစ်လို့လေဆိုရင်အသက်ရွယ်အစုံကိုထိတွေ့မှုရှိနေတဲ့အာတောင်းရနိုင်တဲ့ဖြစ်စဉ်ရန်ရားကိုစတင်တိောက်ဖို့လိုရလို့မြင်ပ
ါဟုတ်ကဲ့အမအတင်သာရှင်းလေးကျေးဇူးတင်ပါတယ်နောက်ပြီးတော့ဒီနေ့ဝင်ဆွေးနွေးပေးကြတဲ့လူငယ်ကောင်းဆောင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်စာနဲ့ရေးပြီးတော့ဆွေးနွေးကြဖို့ရေးခဲ့ကြတဲ့သူတွေကျွန်တော်တို့အချိန်အတိုင်းအကန့်အသတ်ကြောင့်မဖတ်ပြနိုင်ခဲ့တာကိုလည်းအနည်းငယ်တောင်းပန်အပ်ပါတယ်ဆိုတော့ပင်လုံညီလာခံပြီးတဲ့အချိန်ကြာလို့ချင်းရင်တကယ်ပဲတန်းပြေအတွက်အရေးပါတဲ့ဆုံးဖြတ်ချက်တွေချနိုင်မလားမချနိုင်ဘူးလားဆိုတာကတော့ကျွန်တော်တို့စောင့်ကြည့်အောင်မှာဖြစ်ပါခင်ဗျာနောက်ပတ်မှာပြန်လည်ဆုံးဖြတ်ကြပြီလားပေါ့
ကိုယ်စားဝင်လိုက်တဲ့စီစဉ်ထုတ်လုပ်ရေးမှုမဆုမှုနဲ့တင်ဆက်ထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမတ်တငီထိုက်ကကြေညာပေးပါလိမ့်မယ
်။ထိုင်းနိုင်ငံကလိုင်ကူထဲမှာသတင်းနှစ်ပတ်ကျော်ကြာပိတ်မိခဲ့တဲ့ယောက်ျားကလေး12ဦးနဲ့နှီးပြားတို့အားလုံးကိုကူထဲကနေကဲထုတ်ပြီးဖြစ်ကြောင်းထိုင်းရတဲ့အထုတပ်ဖွဲ့ကအတီးပြူလိုက်ပါတယ်။ကိုရဲမှာပိတ်မိနေတဲ့လူငယ်တွေရဲ့ဘလုံးတင်းနံမဲ့တော်ဝက်ဆရာကိုညွှန်ပြီးတော်ဝက်အလုံး12ယောက်စလုံးနဲ့နှီးပြားတို့လှိုင်ကူတဲ့ကထွက်လာပါပြီလို့ရေတဲ့အထုတပ်ဖွဲ့ရဲ့ Facebook စာမျက်နှာမှာရေးသားခဲ့ပါတယ်။အလုံးဘေးကင်းကြောင်းလည်းရေးသားထားပါတယ်။အခုနောက်ဆုံးထိုင်းရတဲ့ရဲ့အထုတပ်ဖွဲ့ဝင်လေးဦးလည်းလှိုင်ကူတဲ့ကနေအောင်အောင်မြင်မြင်ပဲပြန်ထွက်လာခဲ့ပါပြီ။ကဲဆလာသူအလုံးကိုတော့ဆေးရုံမှာစောင့်ကြည့်နေပြီးမိဘတွေအနေနဲ့တော့ကလေးတွေကိုမှန်ကအပြင်းကပါမှန်ကအပြင်ကပဲကြီးစုနှုတ်ဆက်ခွင့်ပြုထားပါသေးတယ်။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်သမ္မတဒေါ်နယ်ထရန့်ကအဆိုပြုထားတဲ့ Brett Kavanaugh ဟာဒီကနေ့အင်္ဂါနေ့မှာတော့အထက်လွှတ်တော်အမတ်တင်နဲ့စတင်တွေ့ဆုံဆွေးနွေးပါတယ်။တရားရုံးချုပ်တရားသူကြီးဖြစ်တီပူရေးလွှတ်တော်မှာအချက်အနှဲဖြစ်မဲ့ကြားနာမှုတွေမတိုင်ခင်တရားသူကြီးချုပ်နေရာအတွက်ပို့ပြီးတော့စီတေချာစီဖို့အထက်လွှတ်တော်အမတ်တင်ရဲ့ထောက်ခံမှုကိုရဖို့စူးစမ်းနေတာဖြစ်ပါတယ်။ American သမ္မတဒေါ်နယ်ထရန့်ကတော့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့ရဲ့ညီလာခံကျင်းပမဲ့ NATO အဖွဲ့ညီလာခံကိုဥတီထွက်ခွာသွားပါပြီ။မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အဖွဲ့ဝင်တွေဟာသူတို့ကာကွယ်ရေးအတွက်ငွေကြေးအလုံးလောက်မသုံးဘူးဆိုပြီးလဲခီးစင်မတိုင်ခင်မှာသမ္မတထရန့်ကဝေဖန်ပြောဆိုခဲ့တာဖြစ်ပါတယ်
။သတင်းကြီးချုပ်ကိုမတ်တငီထိုက်ကကြေညာပေးခဲ့တာပါ။ဒီညတစ်စီစဉ်ထုတ်လွှင့်မှုကတော့မက်ဆီမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ပီတာဟန်နေဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ Fury Main ကန်တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။ Fury ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ကြပါစေရှင်။
This program has come to you from the Voice of America, Washington.